Welcome to the Voice of America in Burmese.
민글라 냐자 마신 VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ 1925-30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမဲအင်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဟောင်ကောင်မှာနိုင်ငံရေးအကျက်တဲစိုက်တဲ့အချိန်ကြီးရောက်ရတဲ့ပေါ်အချို့ယူမှု Carrie Lam ကလူလူကိုတောင်းပန်ပါတယ်။ကင်ဂျွန်ဝန်ဟာနျူကလ িয়ার စီစဉ်ဖို့ဆွံ့လွတ်ဖို့မရှိဘူးဆိုတာ VOA ကရတဲ့တရားဝင်ထောက်ထားတစ်ခုမှတွေ့ရပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လူဆောင်ချက်တွေဟာချုပ်ရင်းလွဲချော်မှုတွေနဲ့မအောင်မြင်ခဲ့ဘူးလို့သီးခြားလိလာပြုစုတဲ့အစီအစဉ်တစ်ခုမှဖော်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းပြီးရပါမှာခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အခြေအနေမရအောင်ကုလကဟန်တာဖို့ပြုတ်ခဲ့ကြအောင်အစီအစဉ်ခန်းစားဖို့မြန်မာအစိုးရကဘယ်လိုမြင်ပါသလဲ။
အပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟလာရခိုင်ကိစ္စနဲ့ပြည်မြန်မာနိုင်ငံအစိုးရနဲ့တကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတော့ရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုပ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းမရှင်အပြစ်ဆုံးကတော့မကြခင်ကြားမှာပါကြားပြင်းနိုင်ငံတော်အကြီးညိုပြည့်စင်မှုနဲ့အလိုရှိနေတဲ့အမျိုးသားရေးဝါရီဦးဝေဒသူအပေါ်တရားစွဲဆိုထားတဲ့အမှုကတရားလိုဖက်ကိုဒီကနေ့စတင်ကြာနာစစ်ဆေးတဲ့တဲ့နဲ့ပြည်ပင်ခန့်ခဲ့ရတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့ NCA လက်မှတ်ရေးထိုးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးကိုဒီလအတွင်းပြန်ကျင်းပမဲ့တဲ့တွေကိုကြားမှာပါဒုတိယပိုင်းနာဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တရရိုက်လေးလိုက်ဆွေးနွေးခံကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုကုကြကြောသိန်းနဲ့မအီတန်စင်တို့ကပြောပြပါအောင်ရှင
်ဂျာဇွေးပြမှုနဲ့တန်ရရှိသူတွေတရုတ်ပြည်မှာကြီးမှာမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအကြံတင်တဲ့ပြည်မငြိမ်ဖြစ်လာတဲ့ပေါ်ဟောင်ကောင်အချို့ယူမှု Carrie Lam ကဒီကနေ့တောင်းပန်စကားပြောပါတယ်ဒါပေမဲ့လည်းဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကင်တွေလှုပ်ဆောင်ပုံကြောင့်ဂျာရူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်လျောပါဘူးဥပဒေမူကြမ်းနောက်နှစ်ဇူလိုင်လမှာတည်တန်းကုန်တဲ့အထိလုံဆောင်စရာတွေပြီးဆုံးသွားပြီလို့ Carrie Lam ကတင်းနောက်တွေကိုပြောပေမဲ့သူ့ရဲ့ယာရုတည်တန်းကုန်ဆုံးတဲ့အထိဆက်နေသွားမယ်လို့ခိုင်မာပြောပါတယ်။သဘောထားတွေကိုရှင်းရှင်းလင်းလင်းကြားသိတဲ့အကြောင်းနဲ့ပြည်ပြည်ကတည်းကအားလုံးအပေါ်အလေးနဲ့စဉ်းစားသုံးသပ်ခဲ့တယ်လို့ Lam ကပြောပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စတွေအတွက်တာဝန်ခံမှုအများစုကိုသူကိုယ်တိုင်ခံယူပါတယ်လို့လည်းဆိုပါတယ်။ဟောင်ကောင်ကိုကျွန်မလိုက်လိုက်လဲလဲယူသားစွာတောင်းပန်ပါတယ်လို့ Carrie Lam ကပြောသွားပါတယ်။ဥပဒေမူကြမ်းကိုကန့်ကွက်နေသူတွေကဒီလာအတွင်းဆန္ဒပြပွဲကြီးတွေအချင်းချင်းလုပ်ခဲ့ကြတာပါတနင်္လာနေ့ကဆန္ဒပြပွဲမှာလူနှစ်သန်းပါဝင်တယ်လို့စီစဉ်သူတွေကပြောပါတယ
်ပြီးခဲ့တဲ့သတင်းပတ်အိုမန်ပင်လယ်ကွေးကနိုင်ငံသားရေနံတင်တက်မောနစင်ကိုအီရန်ကတိုက်ခိုက်ခဲ့တဲ့သက်တည်ဖြစ်တဲ့ဓာတ်ပုံတစ်တွေကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်အီရန်ရဲ့ဒေါ်လာရေးအိမ်ဆောင်တပ်ဖွဲ့ IRGC ကမပါကွဲသေးတဲ့မိုင်းတလုံးကိုဂျပန်ပိုင်ကိုကူကာကာရီဂျစ်ရေနံတင်တင်မောရဲ့ဘေးကနေခွာယူသွားတာကိုတပ်ပုံမှတွေ့ရတယ်လို့အမေရိကန်ကဆိုပါတယ်။နောက်တပ်ပုံတစ်ခုမှတော့တင်မောမှာမိုင်းပုတ်ဗနေရမှာကတ်ထားလေးဆိုတာကိုတွေ့နိုင်ပါတယ်။နောက်ထပ်တပ်ပုံတစ်ခုမှတော့ကာရီဂျစ်တင်မောမှာအပေါက်ကြီးတစ်ခုဖြစ်နေတာကိုတွေ့ရပြီးတော့ဒါဟာမိုင်းပုတ်ပေါက်ကွဲလို့ဖြစ်ရတာလို့ဘန်ဒဂွန်ကပြောပါတယ်။ဗီဒီယိုရုပ်သံမှတ်တမ်းအထောက်ထားတွေအရဒီတိုက်ခိုက်မှုဟာအီရန်လက်ချက်ဆိုတာပေါ်လွင်ကြောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းကိုဖယ်နိုင်စွာအီရန်မှာရှိခဲ့တယ်လို့လည်းအမေရိကန်ကပြောပါတယ်။ဒီတပ်ပုံတွေနဲ့ပတ်သက်ပြီးတော့အီရန်ကတော့ပြန်တာမရှိသေးပေမဲ့ရေနံတင်တင်မောတွေကိုတိုက်ခိုက်မှုမှာမပတ်သက်ဘူးဆိုပြီးတော့လည်းပြောဆိုထားတယ်လို့ဒီလိုဆွဆွဲချက်တွေဟာအသေးပဲမရှိတဲ့အပြင်အနေအများတွေကိုလည်းပြောဆိုထားပါတယ်။ဒင်းလာနေနေ့လယ်ပိုင်းမှာတော့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှင်နဟန်ကအရှိလေပိုင်းဒေသကိုတပ်သား1000ကျော်လောက်ဆေးလွတ်မင်းလူကြီးညာကပ်ပြီးတော့ဒါဟာခံစစ်သဘောအနေနဲ့ဆေးလွတ်တာဖြစ်တယ်လို့ပြောဆိုထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရည်သူအစိုးရရဲ့အစီအစဉ်ကိုဆွံ့လွတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာ VOA ကကြားတဲ့မြောက်ကိုရီးယားအစိုးရတရားဝင်ဆက်ဝါးစာတမ်းတစ်ခုမှတွေ့ရပါတယ်။ဒါအပြင်မြောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတည်ကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ်။ VOA ကရတဲ့ထောက်တာဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမတိုင်ခင်မြောက်ကိုရီးယားဆိုရတဲ့တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဘက်ထိတ်တန့်တာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးလမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ဟန်နွိုင်းမှာလုပ်တဲ့ဒုတိယထိပ်သီးအစည်းအဝေးမှာနောက်ဆုံးသဘောတူညီချက်တစ်ခုရအောင်လုပ်ပြီးကမ္ဘာပေါ်မှာနျူကလ িয়ার မဟာဗျူဟာနိုင်ငံတစ်ခုအဖြစ်လက်ခံအသိအမှတ်ပြုလာစေမယ့်နည်းလမ်းတစ်ခုအဖြစ်အသုံးချသွားဖို့ကင်ဂျွန်းဝန်ကသဘောထားခဲ့တယ်ဆိုတာအဲ့ဒီအထောက်အထားမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်ဒီစီဝေးကိုမိမိတို့ဖန်တီးထားတဲ့နျူကလ িয়ার အင်အားပိုပြီးခိုင်မာစေဖို့အသုံးချမယ်လို့ကင်ဂျွန်းဝန်ကပြောတာကိုတရားဝင်ထောက်ထားထဲမှာကိုးကားဖော်ပြထားပါတယ်
တင်းလာနေတဲ့ကကိုင်ရိုမြို့တော်တရားခွင်ထဲမှာရုတ်တရက်လဲကျသေးဆုံးသွားတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုဒီကနေ့မြေမြို့တချို့လိုက်ပါပြီ။မိုဟာမက်မော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးတော့နောက်ပိုင်းမှာစစ်တပ်ကအာဏာ ထုတ်သိမ်းတာကိုခံရပါတယ်။ကာရိုမျိုးကတိုရာအချင်းတောင်ထဲမှာလုပ်တဲ့အတူပါဝဲပြူဆူတောင်ဝဲကိုသူ့ရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပြီးတော့မြို့တော်ရှေ့ပိုင်းခရိုင်ကနာဆာစစ်တီမှာရှိတဲ့တင်းကြိုင်မှာမင်းမျိုးတို့ကြွေလို့သူ့ရဲ့အကျိုးဆောင်ရှိတဲ့တယောက်ကပြောပါတယ်။မော်စီကိုရှာကီယာဖီနဲ့သူ့ရဲ့ဇာတိမျိုးကမိသားစုတင်းကြိုင်မှာမင်းမျိုးတို့ကြွေဖို့လုံခြုံရေးအဖွဲ့တွေကခုံမပြူခဲ့ဘူးလို့သူ့ရဲ့သားဖြစ်သူအမတ်ကပြောပါတယ်။အသက်68နှစ်အရွယ်မစ္စတာမော်စီဟာတရှုံမှုနဲ့ဆွဲချက်တင်ခံထားရတဲ့ကာရိုမျိုးတော်တရားခွင်မှာတင်းတာနေတော့စကားပြောနေရင်လည်းလဲကျသွားတယ်လို့တောင်းရှိသူတွေကပြောပါတယ်။တရားစင်ချိန်တွေသူ့ကိုထည့်ထားတဲ့မှန်ကန်တဲ့ကနေပြီးတော့9မိနစ်လောက်စကားပြောချိန်မှာပဲသူကြမ်းပြင်ပေါ်ကိုလဲကျသွားခဲ့တာဖြစ်ပါတယ်။သူ့ကိုဆေးရုံခေါ်သွားပြီးမယ်လေနှလုံးရောဂါဖောက်သွားပုံရပြီးတော့ဆေးရုံရောက်ချင်မှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်ရုပ်သံဌာနကကြေညာထားပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်မျိုးထွက်ပြေးသွားတဲ့အချိန်ဒီမြောက်ခင်နှစ်တော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတကွညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးအလိုက်မအောင်မြင်မဲ့ဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတရားလေးလာဆန်းစစ်ထားတဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။36မြန်နာပါဒီစင်ကန်စာကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မှန်ကြီးဟောင်းဂျော့ဂျ်ရူဇန်သောကလစ်လာပြုစုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမန်ရေးအရအနောက်ကွယ်မှာညှိနှိုင်းလှုပ်ဆောင်မလားလူသည်ရှင်ရဝေဖန်ပြောဆိုပြီးလှုပ်ဆောင်မလားဆိုတော့မတူကွဲပြားတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းဆက်လှုပ်ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။အဲလိုမလုပ်နိုင်ခဲ့တဲ့ရလကတော့သတိလင်္ကာမှာဓမီခွဲထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့ပြည်တွင်းစစ်2009ခုနှစ်ကအဆုံးသတ်ချိန်မှာဖြစ်ခဲ့တဲ့အတိုင်းကုလသမဂ္ဂစနစ်ရဲ့လုံးဝချို့ယွင်းတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်သွားခဲ့တယ်လို့ရူဇန်သားကပြောပါတယ်။ရူညာဆိုတဲ့သုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဥပဒေပြောဆိုတာတွေကိုမကြာခဏငြင်းဆန်ပြီးပယ်ချလိမ့်ရှိပါတယ်။
ဗဟိုအမေရိကတိုက်နိုင်ငံတွေဖြစ်ကြတဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေအတွက်အထောက်ပံ့အကူအညီငွေဒေါ်လာတန်တဲ့ချီကိုရုပ်သိမ်းဖို့ Trump အစိုးရကပြင်ဆင်နေပါတယ်။ Mexico နဲ့ဇက်ကိုဖျက်ချော်ပြီးတော့ American ပြည်အောင်စုမှာခုံလုံခွင့်ရလို့တဲ့ဗဟိုအမေရိကတိုက်နိုင်ငံတွေကရွှေပြောင်းနေထိုင်လို့သူထောင်းတဲ့ချီပေါ်မှာ American သမ္မတ Donald Trump ကဝေဖန်လိုက်ပြီးတဲ့နောက်တင်းလာနေပါဒီသတင်းထွက်ပေါ်လာတာပါ။ငံ့မှုမှုတွေနဲ့ရာဇဝတ်မှုတွေထူပြောတဲ့ဒီနိုင်ငံတွေအတွက်အကူအညီအထောက်ပံ့ကိုဖျက်တောက်လိုက်တာကရက်ဆက်လွန်းနေလို့လွှတ်တော်အမတ်တွေကပြောဆိုနေပြီးတော့ဒီစီစဉ်ကိုဆက်ကျင်ကြပါတယ်ဒီလိုအကူအညီဖျက်တောက်လိုက်မှုကြောင့်ရွှေပြောင်းနေထိုင်သူတွေပိုတော့များလာနိုင်သေးတာပိုတော့များလာနိုင်သေးတာကြောင့်ဒီစီစဉ်ကအဆင်ပြေပါမဟုတ်ဘူးလို့ဝေဖန်နေကြပါတယ
်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်းမီရှယ်ပလာတီနီကိုလက်ဆောင်မှုနဲ့ဖမ်းလိုက်ပြီးတဲ့နောက်ဒီကနေ့မှာပြင်သစ်ရဲတပ်ဖွဲ့ကမေးမြန်းစစ်ဆေးနေပါတယ်2022ခုနှစ်ကမ္ဘာဖလားပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ဖို့သူပေးခဲ့တဲ့မင်းနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးနေတာဖြစ်တယ်လို့တရားရေးဌာနတာဝန်ရှိသူကပြောပါတယ်ပါရီမျိုးပြင်ကတရားရည်ဌာနရဲ့တပ်ဖွဲ့အဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးယုံကိုဒီကနေ့မနေ့ပိုင်းကဆင့်ခေါ်ပြီးတဲ့နောက်ပလာတီနီကိုဖမ်းထားလိုက်တဲ့ဆိုပြီး Media Port Online သတင်းဌာနမှရေးသားဖော်ပြထားတာကိုအဲ့ဒီတာဝန်ရှိသူကအတည်ပြုပေးပါတယ်။ဒါပေမဲ့လက်ရှိလုံဆောင်နေစေစုံစမ်းစစ်ဆေးမှုကြောင့်ပြောဖို့အခွင့်အာဏာမရှိတဲ့အတွက်တာဝန်ရှိသူကသူ့နာမည်ကိုမထည့်ဖို့ပြောပါတယ်။ပြင်သစ်နာမည်ကျော်ဘောလုံးသမားတူဖြစ်ခဲ့သူပလာတီနီကိုစစ်ဆေးမြင်းမြန်းပြီးတဲ့နောက်ပြန်လွတ်လိုက်နိုင်တယ်လို့စွဲချက်တစ်ခုခုတင်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။ဒီကနေ့ထိန်းသိမ်းတဲ့အထက်မှာပြင်သစ်သမ္မတဟောင်းနီကိုလာဆာကောဇီသမ္မတတာဝန်ထမ်းဆောင်ချိန်ကအားကစားကန်တာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူဆိုဖီဒီယွန်လည်းပါတယ်လို့တရားရည်တာဝန်ရှိသူကပြောပါတယ်။ဇာကူစီလက်ထက်ကအစိုးရအဖွဲ့အတွင်းဝင်ချုပ်ဖြစ်သူကလော်ဒီဂရွန်ကိုတော့တက်တည်အဖြစ်စုံစမ်းစစ်ဆေးမှုတွေကမေးမြန်းခဲ့ပြီးမဖမ်းခဲ့ပါဘူး။ပလာဒီနီကိစ္စတိပါတယ်လို့ FIFA ကပြောပေမဲ့ဒါနဲ့ပတ်သက်ပြီးနောက်ထပ်ဘာမှမပြောပါဘူး
။တရုတ်နိုင်ငံတောင်ပိုင်းစီချွန်ပြည်နယ်မှာတင်းလာနေနောက်မိုင်းလုံးကအင်အားပြင်းငွေနှစ်ခုလှုပ်ခတ်ခဲ့ရာကြောင့်တည်ဆုံးသူအနည်းဆုံး12ယောက်ရှိပြီးဖြစ်တယ်လို့သာနာပိုင်းတွေကပြောပါတယ်။ဒဏ်ရာရတဲ့သူ125ယောက်လောက်ရှိပြီးတော့အတော်များများအပျက်စီးကြရမှာပိတ်မိနေဆဲဖြစ်ပါတယ်။ငွေကစီချွန်ပြည်နယ်ချန်ငင်းမြို့နာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့ရလဲဖြစ်ပါတယ်။နေရာဒေသတစ်ခုထဲမှာပဲပြင်းအား 5.9 ရှိတဲ့ငွေလှုပ်ပြီးတော့မကြခင်မှာပြင်းအား 5.1 ငွေရင်းလဲတစ်ခုနောက်ထပ်ဆက်တိုက်လှုပ်ခဲ့တယ်ဆိုပြီးတော့လေအမေရိကန်ဘူမိဗေဒစစ်တမ်းအေဂျင်စီကပြောပါတယ်ငွေရင်ကြောင်းအပြည့်အစုံများနိုင်တယ်လို့လည်းဘူမိဗေဒစစ်တမ်းအေဂျင်စီကသတိပေးထားပါတယ
် Facebook ကုမ္ပဏီက Bitcoin လိုမျိုး Digital ငွေကြေးအသစ်တစ်ခုကိုဖန်တီးလှုပ်ဆောင်မယ်အကြောင်းဒီကနေ့ကြေညာပါတယ်ဒီငွေကြေးသစ်အစီအစဉ်ကို PayPal, Uber, Spotify, Visa နဲ့ MasterCard လိုငွေကြေးဆိုင်ရာနဲ့စီးပွားရေးကုမ္ပဏီတွေ Mexico နဲ့ Women's World Banking တို့လိုပရိုက်တာအဖွဲ့အစည်းတွေစသည်အားဖြင့်အဖွဲ့အစည်းပေါင်း28ခုနဲ့ပူးတွဲအကောင့်တွေပေါ်မှာပါ Facebook ကလက်ရှိမှာဒီပုဂ္ဂလအချက်အလက်ဆိုင်ရာလုပ်ငန်းမှုတွေကြောင့်အမေရိကန်ဆိုရကစုံစမ်းစစ်ဆေးတာခံရသလိုလဝကြီးအုပ်မှုတက်ဖြည့်ရေးဆိုင်ရာကွန်ကရစ်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကိုလည်းတခြားနီးပညာကုမ္ပဏီကြီးတွေနဲ့အတူရင်ဆိုင်နေရတာပါ။ဒီငွေကြေးသစ်ကို Libra လို့အမည်ပေးထားပြီးနောက်လာမယ့်6လကနေတစ်နှစ်အတွင်းစတင်ဖို့စီစဉ်ထားပါတယ်။Libra ကိုဖန်တီးထုတ်လုပ်တာနဲ့နီးပညာပိုင်းကို Facebook ကဥဆောင်လုပ်မှာပါ။ဂျန်နဲ့မိဖက်ဖွဲ့စည်းတွေကရမုံငွေထုတ်တာတိစောက်တာနဲ့စီမံခန့်ခွဲတာတွေကိုဝိုင်းလုပ်ကြမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့လက်ရှိလက်တွဲဘက်တွေနောက်လက်တွဲလာမယ့်အဖွဲ့တွေစီကနေဒေါ်လာ3,000အထိရမုံငွေကြလာဖို့ Facebook ကမျှော်လင့်ထားပါတယ်။ငွေလွှဲပြောင်းတဲ့ဝန်ဆောင်မှုလုပ်ငန်းကိုလုပ်နေကြတဲ့ Western Union နဲ့တခြားနိုင်ငံတကာကုမ္ပဏီတွေကသတ်မှတ်တဲ့ဝန်ဆောင်ကားထက်ပိုပြီးသက်သာတဲ့ဈေးနဲ့တနေရာကနေတနေရာကိုငွေပို့တဲ့နည်းလမ်းတစ်ခုအဖြစ် Libra ကိုအသုံးပြုနိုင်မှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကအခိုင်အမာပြောနေပါတယ်။ဥရောပသမဂ္ဂ EU ကနေပြည်တယ်နိုင်ငံထွက်ခွာရေးကိစ္စကိုစနစ်တကျနည်းလမ်းနဲ့လုပ်ဖို့ဆိုရင်ပြည်တယ် Conservative Party ကသူတို့ရဲ့ခေါင်းဆောင်တဲ့နောက်တက်မဲ့ဝန်ကြီးချုပ်တဲ့အဖြစ်ဘယ်သူကိုရွေးချယ်သည်ဖြစ်စေနောက်ဆုံးရသတ်မှတ်ထားတဲ့အောက်တိုဘာလ31ရက်နေ့ကိုထပ်ပြီးသက်တမ်းတိုးရနိုင်ခြင်းရှိတယ်လို့ EU တာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ်။ရာထူးကနှုတ်ထွက်မဲ့ဝန်ကြီးချုပ်ထရီဇာမေနေရာကိုဆက်ခံမှုရေးပန်းစားနေတဲ့ Boris Johnson ကဒီအချက်ကိုနားမလည်ပဲပြီးခဲ့တဲ့နှစ်နှစ်တာကာလကိုနောက်ကျောင်းပြန်ပြီးတော့ဆက်ဆက်ညီနိုင်မှုအစ်စ်တွေလုံနိုင်အောင်မယ်လို့ထင်နေအောင်မလားဆိုပြီး EU တာဝန်ရှိသူတွေစိုးရိမ်နေတာပါလက်ရှိမှာတော့ Conservative Party လွှတ်တော်အမတ်တွေဟာပါတီခေါင်းဆောင်နေရာအတွက်နောက်ဆုံးစကားတင်ရှင်းပွဲသွင်းမှုအုပ်ကိုမဲပေးရွေးချယ်ဖို့ပြင်ဆင်နေကြပါပြီခင်ဗျာ
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မနဲ့ဆားရအောင်ပါ။အီရန်နိုင်ငံနျူကလ িয়ার ပိုင်ဆိုင်မှုအချက်ကင်နေတာကိုခွင့်မပြုသင့်ဘူးလို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။အီရန်အနေနဲ့တန့်စင်ယူရေနီယံထုတ်လုပ်မှုပမာဏကို300ကီလိုဂရမ်ထက်မပိုရဘူးလို့တားမြစ်ထားတဲ့2015နျူကလ িয়ার သဘောတူညီချက်ပါသတ်မှတ်ချက်ကိုဇွန်လ29ရက်နေ့ကစပြီးတော့ဆက်ပြီးလိုက်နာကောင်လိုက်နာတော့မှာမဟုတ်ဘူးလို့တနင်္လာနေ့ကပဲအီရန်ကကြေညာခဲ့တာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်သမ္မတထရမ့်ဆိုရပြည်ခရနစ်ကနှုတ်ထွက်ခဲ့သလိုအီရန်အပေါ်တန်ခတ်ပိတ်ဆို့မှုတွေလည်းတိုးမြင့်ချမှတ်ခဲ့တာကြောင့်အီရန်ကောင်းဆောင်တွေဒီအပေါ်သောသာထွက်နေတာပါဆလာတီဇာဟုတ်ပေးပို့တဲ့သတင်းကိုမှခင်ပြူတွေကတင်ပြထားပါတယ
်အီရန်နျူကလ িয়ার သဘောတူစာချုပ်ထဲမှာပါဝင်နေစေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေအနေနဲ့အီရန်ရဲ့ရေနံတင်ပို့ရောင်းချမှုတွေကိုပိတ်ပင်နေတဲ့အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေရပ်တန့်အောင်ကူညီမပေးနိုင်ဘူးဆိုရင်2015သဘောတူညီချက်ပါရည်လေးနဲ့ယူရေနီယံတန့်စင်ထုတ်လုပ်မှုပမာဏကန့်သက်ချက်ကိုဆက်ပြီးတော့မလိုက်နာတော့ဘူးလို့အီရန်ကပြီးခဲ့တဲ့လထဲမှာပဲသတိပေးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွန်းကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းမောနှစီတိုက်ခိုက်ခံရတာမှာအီရန်ရဲ့လက်ချက်လို့အမေရိကန်ကစွပ်စွဲတယ်လို့အီရန်ကတော့ဒါကိုညင်ပါတယ်။ဒီဖြစ်ရဲ့အပြီးမှာပဲနှစ်ဖက်တင်းမာမှုတွေလည်းပိုးပြီးတော့ဆိုးလာခဲ့တာ
ပါ Assessment is based on the intelligence the weapons used
ထောင်လိုင်းရဲ့သတင်းချက်လက်တွေအရဒီတိုက်ခိုက်မှုမှာတုံးထားတဲ့လက်နက်ခဲယမ်းတွေအလားတူတိုက်ခိုက်မှုမျိုးတွေကိုသိမှကြခင်ကအီရန်ကလုပ်ခဲ့ဘူးတာတွေကိုကြည့်ရင်ဒီလိုလက်နက်ခဲယမ်းမျိုးအစစ်မြစ်နည်းပညာတွေကိုသုံးပြီးတော့တိုက်ခိုက်တာကိုဒေတာရင်းတခြားဘယ်လက်ဝေကံအဖွဲ့ကမှလုံနိုင်မှာမဟုတ်ဘူးဆိုတာသိကြပါတယ
်အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Morgan Ortegas ပြောသွားတာပါအီရန်ရဲ့တနင်္လာနေ့ကထုတ်ပြန်ချက်ဟာနျူကလ িয়ার ပိုင်ဆိုင်မှုအချက်ကိုင်နဲ့လောက်ရဖြစ်ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါကိုခွင့်မပြုသင့်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။လွန်ခဲ့တဲ့နှစ်40ကာလတခြားအီရန်ရဲ့လောက်ရတွေကိုလည်းအခုလိုဝေဖန်ပါတယ်
။ They continued to build their missile program. We relieved sanctions. They took American sailors hostage.
နျူကလ িয়ার အစီအစဉ်ကိုသူတို့ဆက်လုပ်နေတော့မှာကျမတို့ဘက်ကပိတ်ဆို့တန်ခတ်မှုတွေရှော့ချပေးခဲ့ပြီးမြဲကျမတို့သင်္ဘောသားတွေကိုသူတို့ကတစားကန်လှုပ်ဖမ်းဆီးခဲ့ပါတယ်။အီရန်အစိုးရဟာပျော်ပြောင်းလာဖို့မရတဲ့အပြင်ပြီးခဲ့တဲ့သတင်းဘက်ကဖြစ်ရဆိုရင်ခုံမှုစည်းလက်ကြားကိုပိတ်ပစ်ဖို့အဆက်မပြတ်ချင်းချောက်လာနေတာပါ။ဒီတစ်ပတ်ထဲကျမတို့ပြောနေတဲ့စီးပွားဖြစ်ကုန်ကူးနေတဲ့သင်္ဘောတွေကိစ္စတွေမဟုတ်ပါဘူး။တခြားဖြစ်ရတွေလည်းရှိနေပါသေးတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းအမေရိကန်အစိုးရအနေနဲ့အီရန်ကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တန်တမာရေးတမမုတ်စစ်ရေးလိုအပ်တဲ့နည်းလမ်းစုံသုံးပြီးဟန့်တားသွားမယ်လို့ပြောပါရယ်။ဒါမဲ့ဥပဒေပြုလွတ်တော်အမတ်တချို့ကတော့အီရန်နဲ့တင်းမာမှုတွေပိုဆိုးလာအောင်လက်ရှိအစိုးရကလုပ်နေတယ်ဆိုပြီးတော့ဝေဖန်ကြတာရှိပါရယ်
။ Well, the United States pulled out of the agreement which would have limited them.
အမေရိကန်ဆိုရဟာသဘောတူစာချုပ်ကနေနှုတ်ဆက်ပြီးကိုယ့်အတွက်အကန့်အသတ်ပြန်ဖြစ်အောင်လုပ်ခဲ့တာ။အခုလိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ဘက်ကပြောရအောင်ဆိုရတာပိုခက်ခဲပါတယ်
။ Vermont ပြည်နယ်ထက်လွတ်တဲ့အမတ် Patrick Leahy ပြောတာပါ။ Israel နိုင်ငံကတော့ Iran ဘက်ကသဘောတူညီချက်ကိုဖောက်ဖျက်ရင် Iran ဘက်တန်ခတ်ပိတ်ဆို့မှုတွေတိုးမြင့်ဖို့တောင်းဆိုနေပြီး Russia ကတော့ဒါကိုကန့်ကွက်ပါတယ်။နိုင်ငံတကာသဘောတူညီချက်ကို Iran ဘက်ကအပြည့်အဝလိုက်နာနေတဲ့ဆိုတော့နိုင်ငံတကာစစ်ဆေးသူတွေကသိမကြခင်ကပဲမှတ်ချက်ပြီးပြောထားတာကို Russia ကထောက်ပြပြောနေတာပါ။
ဗြိတိန်ဂျာမနီနဲ့ပြည်သက်နိုင်ငံတွေကတော့2015နျူကလ িয়ার သဘောတူညီချက်ကိုမဖောက်ဖျက်ဖို့အီရန်ကိုသတိပေးနေပါတယ
်။ Toute forme d'escalade ne va pas dans le bon sens.
ဘလို့တင်းမာမှုကမှလမ်းမကိုမဥတည်ပါဘူး။အီရန်အတွက်ရောနိုင်ငံတကာအတိုင်းအဝန်အတွက်ရောအထောက်အကူမဖြစ်ပါဘူး။ဒါကြောင့်မို့မိတ်ဖက်နိုင်ငံတွေအနေနဲ့အီရန်ကိုဖြောင်းဖျားဖို့တွဲဆုံဆွေးနွေးနိုင်မယ့်နည်းလမ်းရှာပြီးတော့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်ကျွန်တော်တို့တက်နိုင်တာတွေအားလုံးလှုပ်သွားပါမယ်
။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ပြောသွားတာပါ။ပြည်ခဲ့တဲ့သတင်းဘက်ကရင်းနှံတင်တင်မောနစီတက်ခဲခင်ရတာကိုတုံ့ပြန်တဲ့အနေနဲ့အရှိလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေနောက်ထပ်တိုးမြှင့်ချထားနိုင်ရေးဆွေးနွေးဖို့အတွက်ကိုတော့အမေရိကန်နိုင်ငံစာရေးဝန်ကြီးမိုက်ပွန်ပေယိုဟာအမေရိကန်စစ်ဘက်အရာရှိတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဖို့ရှိနေပါတယ်ရှင်
မခင်ဖြူတွေပါရှင်ခုတော့ပြည်တွင်သတင်းတွေဖတ်ဆက်ရအောင်ပါရှီခိုင်ပြည်နယ်ကနေရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အခြေအနေမရောက်အောင်ကုလသမဂ္ဂကဟန်တာဖို့ပြေခွက်ခဲ့ကြောင်းအစည်းအဝေးခန်းစားကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်မြန်မာအစိုးရရဲ့အနေနဲ့ကုလသမဂ္ဂနဲ့အစဉ်တစိုက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဒုက္ခသည်တွေအရေးအပါအဝင်သဘောထားကွဲပြားတဲ့ကိစ္စတွေမှာတော့ညှိနှိုင်းဆောင်ရွက်ခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟောက်တူဆွမ်းကပြောဆိုလိုက်တာပါတပ်အမတ်ကြီးဟောက်တူဆွမ်းကိုမဆူမုံကဆက်သွယ်မေးမြန်းရမှအခုလိုစတင်ဖြေကြားထားပါတယ်
အမှန်တကယ်လို့ရှင်တော့ဒီကိစ္စဖြစ်လာတဲ့ကိစ္စကတော့ကျွန်တော်လူခွင့်ရေးကောင်စီကဂျနီဗာမှာသူတို့အစည်းအဝေးဒီဆုံးဖြတ်ချက်ပေါ့နော်အဲ့ဒီကျွန်တော်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နောက်ဆက်တွဲအဲအဲ့လိုကျွန်တော်နားလည်တာပေါ့နော်ဆိုတော့အမှန်တော့ဟိုတက်တက်ပြီးရှာတဲ့သဘောပါပဲဗျာအခုလက်သမကဆိုတာမြန်မာနိုင်ငံတစ်ခုတည်းတော့မဟုတ်ပါဘူးနိုင်ငံတော်များများမှာသူတို့ဟိုဒီအစည်းအဝေးတွေလုပ်နေတာပဲကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာလည်းနှစ်ပေါင်းလွတ်လပ်ရေးရပြီးခဲ့ရ 1950s လောက်ကတည်းကစပြီးတော့ကျွန်တော်ကုလသမဂ္ဂနဲ့ကျွန်တော်ဒီရုံးဆိုင်ပြီးတော့ပေါ့နော်ကျွန်တော်တောက်လျှောက်လှုပ်လာတာပဲအခုကျမှဒီရခိုင်ကိစ္စဖြစ်လာတဲ့အခါကျတော့မှကုလသမဂ္ဂရဲ့လှုပ်ဆောင်မှုဟာဘလောက်ဟိုဟာဖြစ်လဲဆိုတဲ့ဟာကိုဟာလာဟိုဟိုစုံစမ်းစစ်ဆေးပါညာသဘောမျိုးစဉ်းစားတာတော့လုတ်ခိုင်းနေဆိုတာတော့ဟိုကျွန်တော်အသေးစိတ်တော့မပြောလို့ပါဘူးတိုးတော်လည်းပဲဟိုမူအရကွာမူလကလေးကကွာအဲသဘောရိုးနဲ့ဟိုစေနာမနဲ့လှုပ်တာမဟုတ်ဘူးလေအလုံးမဲ့ဆိုရင်မြန်မာနိုင်ငံသူရမ်းမလုပ်နဲ့အကုန်လုပ်ပေါ့အခုလည်းတို့တခြားဟာလားအာဖရိကတို့ဘာတို့မှာဟောလားဟိုတို့ UN အစ်ဆရာနဲ့ပတ်သက်ပြီးတော့မတမာမှုတွေလုပ်တာတွေလည်းအများကြီးရှိတာပဲအမှန်တော့ဟိုအပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟာလားခိုင်ကိစ္စနဲ့ပတ်သက်မြန်မာနိုင်ငံအစိုးရနဲ့တကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတာကိုရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုပ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ဟုတ်ကဲ့ရှင်တမကြီးအဲ့တော့ဒီအစည်းအဝေးခန်းစာမှာဖော်ပြထားသလိုပဲပေါ့နော်ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်မကျေခဲ့ဘူးလို့ပြောလို့ရနိုင်လားဒါမှမဟုတ်လို့ရှိရင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ချက်တွေပေါ်မှာရောဘလို့များတမကြီးမြင်မိတာရှိပါလဲရှင်
ကျွန်တော်တော့ဟိုကုလသမဂ္ဂမြန်မာနိုင်ငံမှာတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုမပြောချင်ပါဘူးဒီသက်ဆိုင်တဲ့အစိုးရနဲ့ဟိုအင်ရှင်အစိုးရနဲ့ကုလသမဂ္ဂအထံနဲ့ကိုယ်စားလှယ်နဲ့ဟာလားအဖွဲ့အစည်းတွေနဲ့ဒီလိုညှိနှိုင်းလုပ်ကြတာပဲကျွန်တော်သိသလောက်တော့ကုတိယကျွန်တော်ပြောလို့ရတာပေါ့နော်ဟိုကျွန်တော်တို့ဟိုအခက်ခဲရလို့အဲ့လိုပေါ့နော်ဟိုဟိုတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုတော့ကျွန်တော်မမြင်ချင်ပါဘူးဘာလို့လဲဆိုတော့ဟိုလူဆိုတာအားနည်းချက်ရှိကြတာပဲနော်ကုလသမဂ္ဂဆိုတာအဖွဲ့အစည်းတွေကလူများစွာနဲ့ဖွဲ့စည်းထားရတဲ့ဖွဲ့စည်းပေါင်းစုံရှိတယ်ဆိုတဲ့ခါကျတော့အားနည်းချက်တွေလည်းရှိမယ်တခါလေကျတော့ coordination အပိုင်းတွေမှာဟလာမထိရောက်နိုင်တာလည်းရှိတော့ဖွဲ့စည်းပေါင်းကနည်းတာမဟုတ်တာကျွန်တော်လုပ်နေကြတာဆိုတဲ့ခါကျတော့ဟိုအားနည်းချက်တွေလည်းရှိမယ်တိုးတော်လည်းပဲတယောက်နဲ့တယောက်ပြစ်တင်မဲ့အစားတော့ဒီအားနည်းချက်တွေကိုဘယ်လိုပြုပြင်မလဲဆိုတဲ့ဟာနဲ့သွားဖို့တော့ပိုကောင်းတာပေါ့နော
်ဟုတ်ကဲ့တမတ်ကြီးနောက်ဆုံးပါရှင်အဲ့တော့အခုသူတို့ကတော့ဒီကကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်မှုတွေလည်းအဆင်မပြေဘူးနှောက်နှေးတယ်ပြက်ကွက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောတော့နောက်ဆုံးချိန်နေထိပါဒီ UN ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့သုံးနိုင်ငံပူးပေါင်းပြီးတော့မှဒီဒုက္ခသည်တွေအရင်ဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများအလားအလာရှိပါလဲရှင်နောက်ဆုံးလုပ်နေတဲ့အခြေအနေပေါ့နော်
အဆိုးလုံးနေတဲ့အချိန်ကြီးကအခုကျွန်တော်တို့ဘက်ကနေပြောရမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဘက်ကနေပြောရမယ်ဆိုလို့ရှိရင်ကျွန်တော်14ရက်နေ့ကပဲဟိုခင်ဗျားတို့လက်သိတဲ့အတိုင်းပဲအာဆီယံတွင်းဥက္ကဋ္ဌကနေပြီးတော့ကျွန်တော်ဂျကာတာမှာကျွန်တော်တမန်တွေရှင်းလင်းနေဟိုကျွန်တော်အာဆီယံအဟာစင်တာနဲ့ကျွန်တော်ပူးတွဲပြီးတော့ဟိုပြန်လာမယ့်လူတွေကိုလက်ခံဖို့အတွက်အဆင်ပြေအောင်ဘယ်လိုအာဆီယံဘက်ကနေလည်းဘယ်လိုပံ့ပိုးပေးနိုင်မလဲလိုအပ်ချက်တွေကိုနော်ဟိုအဓိကတော့ကျွန်တော်တို့ဒီလက်ခံရေးစခန်းတွေမှာနောက်တစ်ခါနဲ့စခန်းတွေမှာဟာလာသူတို့ရဲ့ capacity ကိုဘယ်လိုမြင့်အောင်လုပ်မလဲနောက်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးပြန်လာဖို့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ရေးတွေမှာလည်းဘယ်လိုခြေခြေပြန့်ပြန့်နဲ့ထိထိရောက်ဘယ်လိုလုပ်နိုင်မလဲနောက်တစ်ခါကျွန်တော်တို့ဟိုပြန်လာတဲ့လူတွေဟာလာကျွန်တော်ဟိုဒီထောက်ပံ့ပေါ့နော်ဟိုစာဝင်နေရစဖွံ့ဖြိုးရစဘယ်လိုလုပ်နိုင်မလဲဆိုအာဆီယံလည်းပဲသူကကျွန်တော်ဘက်ကိုအကူအညီပံ့ပိုးဖို့အားလုပ်နေပြီဟာလာခြေခြေပြန့်ပြန့်လုပ်နေပြီတစ်ဖက်ကလည်းပဲကျွန်တော်တို့သုံးနိုင်ငံဟိုသုံးဖွဲ့ပေါ့နော်ကျွန်တော် UN နဲ့ Tripartite တက်မှတ်ထိုးထားရှိရလေ UN UNDP ရဲ့ကျွန်တော် UNHCR ရဲ့ကျွန်တော်တို့ရထိုးထားတဲ့ဟာလေကျွန်တော်တို့ကဟိုမေလ29ရက်နေ့ကစပြီးတော့ကျွန်တော်တတန်းထပ်တိုးလိုက်တယ်တိုးလိုက်တယ်ဆိုတော့ခါကျွန်တော်တို့ကဒီဟာကိုလည်းပဲဆက်လက်ပြီးတော့လုပ်မယ်အခုကျွန်တော်တို့ဒီ UN နဲ့ထိုးထားတဲ့ဟာလာ MOU အရ ကျွန်တော်တို့စီမံကိန်းလေးတွေစီမံချက်လေးတွေပေါ့
ဟုတ်ကဲ့
လောက်ကားလာရှိတယ်နော်စီမံချက်လေးတွေကျွန်တော်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့ရှိတယ်အဲအဓိကကတော့ဘင်္ဂလားဒေ့ရှ်အနေနဲ့ကျွန်တော်တို့ရှင်းရှင်းပြောလို့ရှိရင်တော့ဗျာဟိုသူတို့ဘက်ကကျွန်တော်တို့ကဟိုအကုန်လုံးဒီပိုင်းနဲ့လဲကျွန်တော်တို့လက်မခံနိုင်အဲ့တော့နှစ်နိုင်ငံသဘောတူစာချုပ်အရာသဘောတူထား MOU ရာကျွန်တော်ဟိုပါပေါ့နော်အရေးအတွက်နဲ့ကျွန်တော်တစ်ဖြည်းဖြည်းလက်ခံသွားမယ်အဲဆိုပြီးတော့ကျွန်တော်ပြောထားပြီးသားကျွန်တော်ဘက်ကလည်းအဲ့ဒီလက်ခံနိုင်အောင်ကျွန်တော်ပြင်ဆင်ဆင်ထားပြီးသားဒါပေမဲ့အလုပ်တိတိုင်းမှာမနစ်ကန်တော့မှမှကျွန်တော်တို့လက်ခံမှမယ်ဆိုပြီးတော့လုပ်ထားတာအကုန်ဆင်သင့်ဖြစ်တယ်သူတို့ကဟိုပြန်မလှုပ်ဘူးတယောက်မှပြန်မလာဆိုပြီးပြောတယ်အဲပြီးတဲ့ခါကျတော့ကျွန်တော်ဘက်ကဆင်သင့်မဖြစ်ဘူးလို့ပြောနေတယ်ဆိုတော့ဒါသူတို့ဘက်ကအပိုင်းမယ်ကျွန်တော်ဘက်ကတော့ဆင်သင့်ဖြစ်ပြီးလက်ခံမယ်ကျွန်တော်တို့ပြောပြီးသားစာရင်းတွေလည်းပို့ပြီးသားအဲ့တော့ကျွန်တော်ဘက်ကဆင်သင့်မယ်အဲ့တော့နှစ်နိုင်ငံသဘောတူချက်နဲ့ပတ်သက်ပြီးတော့သူတို့ဘက်ကဖက်ဒရယ်ဘက်ကပြီးတော့ဟိုဟွာပေါ့နော်ဟိုကျွန်တော်တို့ဟိုပါဝင်ပြီးတော့ဟိုလူလူလားလားနဲ့ပေါ့နော်ဟိုစေရောကိုပါကျွန်တော်သူတို့ဘက်ကနေပြီးတော့လောက်ရမယ့်အတာဝန်ကိုသူတို့လုပ်ဖို့ပဲလိုပါတယ
်ဟုတ်ကဲ့ပါရှင်တမတ်ကြီးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
မဆူမမင်းမြန်တင်ပြတော့တာပါရှင်ခုတော့ရဲတပ်ဖွဲ့ကအလို့ရှိနေတဲ့မစိုးရိမ်တိုက်တဲ့ဆရာတော်ဝီဝီရတူရဲ့တရင်တင်ပြခြင်းပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့အလို့ရှိနေတဲ့အမျိုးသားရေးဝါဒီဦးဝီရတူအပေါ်တရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့တရားလိုဖက်ကိုတရားရုံးကဒီကနေ့စတင်ကြားနာစစ်ဆေးခဲ့ပါတယ်ဒီကနေ့တရားခွင်မှာတော့တရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကထွက်ဆိုသွားခဲ့တယ်လို့တက်တဲ့အထောက်အထားတချို့ကိုလည်းတင်ပြခဲ့တာပါအပြည့်စုံကတော့ PO မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကပြောပြထားပါတယ်
ရန်ကုန်မြို့မဟာပန်နူးလာပန်းချန်ရှိမှာမေလ9ရက်နေ့ကဟောပြောခဲ့ရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1-4ကာကြီးနဲ့တရားစွဲဆိုထားတဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကတရားခွင်မှာထွက်ဆိုခဲ့တာပါ။ဦးရဲတကူတော့တရားရုံးမှာအမှုရင်ဆိုင်မှုဝရမ်း2ကြိမ်ထုတ်ခဲ့ပြီးမဲ့မလာရောက်တဲ့အတွက်ရာဇဝတ်ကျင့်ထုတ်ဥပဒေပုံမှန်5-1နဲ့အမှုဖွင့်ခဲ့ပြီးတရားရုံးလုပ်ငန်းတွေကိုဆက်လုပ်ခဲ့တာပါ။တရားခွင်မှာတော့တရားခံပြေးဖြစ်မဖြစ်အမိန့်ချမှတ်နိုင်တဲ့ရာဇဝတ်ကျင့်ထုတ်ဥပဒေပုံမှန် 5-1 ကိုတရားသူကြီးကစတင်စစ်ဆေးခဲ့ပြီးတရားလိုဖြစ်တဲ့အနောက်ပိုင်းခံဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကထွက်ဆိုရမှာတရားစွဲဆိုဖို့တမရရုံးရဲ့ညွှန်ကြားစာရန်ကုန်တိုင်းစိုးရဲ့ထက်စစ်ညွှန်ကြားစာတွေပြင်ဦးဝေရသူရဲ့ဟောပြောချက်ရုပ်သံဖိုင်နဲ့ CCTV မှတ်တမ်းတွေကိုလည်းတပ်သေးခံဖြစ်တင်သွင်းခဲ့ပါတယ်တရားသူကြီးအနေနဲ့တရားလိုဘက်ကိုစစ်ဆေးပြီးဦးရဲသူကိုတရားခံပြေးဖြစ်တတ်မှတ်တင်မတင်ဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းအနောက်ပိုင်းခရင်တရားရုံးကပြန်ကြားရေးတာဝန်ခံတရားသူကြီးဦးကြည်မင်းစုကပြောပါတယ
်သူ့ကိုလက်တော်ဖမ်းလို့မရတော့အဲ့ဖမ်းလို့မရတော့မရတဲ့ကြောင့်ကျွန်တော်ထွေမှုဖွင့်လိုက်တယ်ထွေမှုဖွင့်ပြီးမှထွေမှုဖွင့်ပြီးမှအဲ့ထွေမှုဖွင့်တဲ့အခုကျွန်တော်မင်းနဲ့တည်တည်စစ်ပြီးအဲ့မှာသူကတရားသူကဆုံးဖြတ်လိုက်တယ်အတော်မလားအမှုပေါ်ပေါက်ရင်ကျွန်တော်တရားခံပြေးပြီးကြေညာအပေါ်ပေါက်ဘူးလွတ်ပြိုင်မရှိတာပေါ့
အခုမှပြီးပြက်ပြီးမှတရားလိုဘက်ကတိုင်ကြားထားတဲ့နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်1-4ကာကြီးကိုဆက်လက်စစ်ဆေးနိုင်မှာလည်းဖြစ်ပါတယ်။ဦးရတူကိုဖမ်းမမိတဲ့အတွက်နောက်ဆက်တွဲထပ်မံတရားစွဲဆိုခဲ့တဲ့ရာဇဝတ်ကျင့်ထုံပုံမှန် 5-1 နဲ့ပတ်သက်လို့တရားလွတ်တော်ရှင်းဤဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
။ 5-1 ကိုမဖွင့်ရင်ဒီမျက်ကွယ်စစ်ဆေးခွင့်မရှိဘူး။ရာဇဝတ်ကျင့်ထုံဥပဒေပုံမှန် 5-12 ကာကြီးကထွက်ပြေးနေတဲ့တရားခံကြောင့်သူ့ကိုဖမ်းမမိလို့ဒီတရလိုပြတ်တဲ့တွေကိုစစ်ဆေးရင်းနဲ့တရလိုပြတ်တဲ့တွေကြားကာလတွေမှာပြေဆုံးသွားမှာတို့နောက်တခါနေဝေးကိုပြောင်းရွှေ့သွားမှာတို့နောက်ဒီအထောက်ထားသမတ်စာရန်တက်တွေတတိခံနေအဲ့ဒါတွေတောက်ပြက်ကုန်မှာစိုးတဲ့အတွက်အမှုမြန်ဆောင်လို့ငါးတိနှစ်ကျင့်ထုံးရသူကဖွင့်ပေးရတာဟောငါးတိနှစ်ကိုဒီတရားခံမြင့်ကျင်ညာတဲ့အမိန့်ကိုမချသေးသေး၍ဒီအမှုက124ကကြီးကစစ်လို့ကိုမရဘူးမျက်ကွယ်လည်းစစ်ခွင့်မရှိဘူးဒါကြောင့်ဒီ process ကတော့တကယ်ပြောရင်ဒီကိုယ်တူထွက်ပြေးတိမ်းချောင်သွားခြင်းကြောင့်ဒီအမှုကြီးဟိုရက်မသွားအောင်ပြီးတော့ကြံ့ကြာမှုမရှိအောင်လို့ဆောင်ရွက်တဲ့ process ပါပဲ
။လာမယ့်ရုံးချင်းကတော့ဇွန်လ25ရက်နေ့ကိုချိန်ဆထားခဲ့ပြီးရဲတပ်ဖွဲ့နဲ့တာနာရေးဝန်ကြီးဌာနတာဝန်ရှိသူတွေပါဝင်တရားလိုပြတ်တက်တဲ့9ဦးကထွက်ဆိုဖို့လည်းတင်မြှောက်ထားပြီး3ဦးကိုစစ်ဆေးမှာဖြစ်ပါတယ်။ဦးရတူနဲ့ထောက်ခံသူတွေကတော့ရဟန်းတစ်ပါးဖြင့်ဓမ္မဇက်နဲ့ရေးယူရမှာကိုအစိုးရတာဝန်ရှိသူတွေဘက်ကအာဏာဇက်နဲ့ရေးယူဖို့ကြိုးစားတာဟာတရားမျှတမှုမရှိဘူးဆိုပြီးတရားရုံးလုပ်ငန်းတွေကိုကန့်ကွက်ထားကြပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြတော်တော်ပါရှင်ခရော့ပြည်တွင်းငင်းရင်ဆိုင်ရာသတင်းဖက်ဆက်ရအောင်ပါပိတ်ပင်ခံခဲ့ရတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့တနင်္ဂနွေလုံးအဖြစ်ခရရစရဲ့တဘောသူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးကိုတီလ20ရက်နေ့မှာပြန်ပြီးတော့စတင်မှုရှိနေပါတယ်။ဒီအစည်းအဝေးကိုတားဆီးခဲ့တာဟာနားလည်မှုလွှဲမှားတာကြောင့်ဖြစ်ပြီးအစည်းအဝေးကျင်းပခွင့်ပြုဖို့အတွက်အစိုးရဘက်ကသက်ဆိုင်ရာကိုအကြောင်းကြားလာပြီးဖြစ်ကြောင်းပအိုးလက်နက်ကိုင်အဖွဲ့ကောင်ဆောင်ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့ရဲ့အလုပ်အဖွဲ့အစည်းအဝေးကိုဒီလဒုတိယပတ်ကကျင်းပဖို့ရှိနေရမှာထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တပ်မှုကတားမြစ်ပေးဖို့တောင်းဆိုခဲ့တဲ့နောက်ထိုင်းအာဏာပိုင်တွေကပိတ်ပင်ခဲ့တာပါရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှုအဖွဲ့ရဲ့အလွတ်တဘောဆွေးနွေးပွဲမှာအပိတ်ခံရတဲ့အစည်းအဝေးပြန်လည်ကျင်းပရေးအတွက်နားလည်မှုရခဲ့ကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌလည်းဖြစ် UPDJC အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးခွန်မြင့်ထွန်းကပြောပါတယ်
PBSC နဲ့ဒီ PBCN စုဖွဲ့မှုဆိုင်ရာပေါ့အလုပ်ခွင့်အစည်းအဝေးတော့မှာဖြစ်ပါတယ်အဲ့ဒါ2021ရဲ့ဟိုအတွင်းမှုဖွဲ့အလွတ်တော်စီမှာလည်းအဲ့လိုနားလည်မှုလေ့ကျတဲ့ကိစ္စလည်းဆွေးနွေးရပြီပေါ့ဗျာအဲသူတို့ဘက်ကလည်းအပြန်အလှန်ဒါနားလည်မှုလေ့ကျတာ哦သူတို့လည်းအခုပြန်လုံးမဲ့အစည်းအဝေးတော့ကိုသူတို့လည်းဆိုင်ရာပြီသူပြောတာပြီဆိုတာပဲကလည်
းပြီးခဲ့တဲ့မေလကကျင်းပတဲ့ MCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့စတုဒ္ဒအကြိမ်ထိပ်သီးအစည်းအဝေးမှာငင်းချင်းလုပ်ငန်းစဉ်မှာကိစ္စုံနေတာတွေကိုကြော်လွှားရေးအတွက်အပြေရှာမဲ့အလုပ်အဖွဲ့နဲ့ MCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့ငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ကိုဖျက်ပြီး MCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါပါဝင်လာမဲ့ငင်းချင်းလုပ်ငန်းစဉ်အတိုင်ပင်ခံအစည်းအဝေး PPCM ဖွဲ့စည်းဆိုင်ရာလေးလာရေးအလုပ်အဖွဲ့တွေကိုဖွဲ့စည်းခဲ့ပါတယ်ဒီလ9ရက်နေ့ကနေ9ရက်နေ့မှာကိစ္စမှုကြော်လွားရေးဆိုင်ရာအလုပ်အဖွဲ့အစည်းအဝေးကိုချင်းမိုင်မြို့မှာကျင်းပနိုင်ခဲ့ပေမဲ့ PPSD နဲ့ PPCM ဆိုင်ရာအလုပ်အဖွဲ့အစည်းအဝေးကတော့တားမြစ်ခံခဲ့ရတာဖြစ်ပါတယ်။ပြန်လည်ကျင်းပမဲ့ဒီအစည်းအဝေးမှာကရင်မျိုးသားအစည်းအရုံးကတင်ပြထားတဲ့ PPSD ဖျက်သိမ်းပြီး PPCM ဖွဲ့စည်းဖို့ဆိုတဲ့အချက်အပေါ်မှာဆွေးနွေးမှာဖြစ်ပြီးဒီအချက်အပေါ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအကြသဘောထားကွဲပြားတာတွေလည်းရှိနေပါတယ်။မကြာခင်ကျင်းပမဲ့အလုပ်အဖွဲ့အစည်းအဝေးအပေါ်အဖွဲ့အစည်းတွေရဲ့ယက်တိချက်နဲ့ပတ်သက်ပြီးဥခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
်။ကင်းရွာဒီအစိုးရချက်ကိုပြင်နေမယ်လို့ကျွန်တော်ရှင်းပြလာမျိုးကတော့မဖြစ်ခဲ့သေးဘူး။ဆိုတော့ဒီအလုပ်အဖွဲ့အစည်းအဝေးမှာဒါအကျေတွန်းတာကတော့ဆွေးနွေးကြမယ့်ကိစ္စဖြစ်ပါတယ်။ကျွန်တော်တို့ဒီပို့မြူသားလွတ်မြောက်ရေးဖွဲ့ချုပ်ပါဝင်အများကြီးရဲ့သဘောထားကတော့ NCA လွတ်မြောက်ရေးဆိုတာတူတူအကြမ်းအစိုးရတစ်ခု platform တစ်ခုအနေနဲ့ PBSC ကရှိရမယ်။PPCM ဆိုတာကျွန်မအင်အားစုတွေနိုင်ငံရေးပါတီတွေရပ်ဆွဲဖွဲ့စည်းတွေပြီးရင်လက်မှတ်မထိုးသေးတဲ့လူတွေများတော့အရင်းအင်းတင့်တယ်လို့ပေါ့ဒီလိုအစည်းအဝေးတွေကတော့လုပ်သွားမှာပေါ့ PPSC စုဖွဲ့မှုနဲ့ PPCM အစည်းအဝေးလုပ်တာဒီတိုင်းနဲ့ထဲမှာဆောင်ရွက်လို့ရတဲ့ကိစ္စတခုကိုဖျက်ပြီးတခုကိုလောအောင်မကိစ္စမဟုတ်ဘူးအဲ့ဒီကျွန်တော်ပုံမျိုးစားလုပ်နေရေးဖွဲ့ချုပ်ပါအောင်ဖွဲ့ဝင်များစွာလို့ပြောတာရှိတယ်
အလုပ်ဖွဲ့ကဆွေးနွေးလို့ရတဲ့အချက်တွေကို NCA လက်မှတ်ရေးထိုးအဖွဲ့ရဲ့စတုဒ္ဒအကြိမ်ထိပ်သီးအစည်းအဝေးဒုတိယပိုင်းမှာဆုံးဖြတ်မှာဖြစ်ပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးအပေါ်မှာတော့ UPDJC အတွေ့အမှုဖွဲ့ဝင်တူဖြစ်တဲ့စိုင်းကျော်ညွန့်ကအခုလိုတုံ့တက်ပါတယ်
။ဒီတိုင်းသာလက်နက်ကိုင်နဲ့ခင်ဗျားတို့ပြည်တယ်နဲ့ပုံစံတော့တို့လုပ်နိုင်ကြပါမယ်လေ။ဟိုမပြည်တယ်တဲ့ဟာတို့အသီးဆွဲပြီးသွားရင်လည်းတို့အဲမှာပဋိပက္ခဖြစ်မှာပဲ။အဲ့တော့ဗေဟာမန်နဲ့မားနဲ့ဆိုတော့မရှိဘူး PDF နဲ့ PDCM ကြောင်းကြောင်းဘယ်လိုပဲကြောင်းကြောင်းတို့တိုင်းနာလက်နက်ကိုင်စီးရင်ကြားထဲမှာခူးပေါင်းလက်တွဲလှုပ်ဆောင်မှုအားကောင်းလာဖို့ကပိုအရေးကြီးတယ်လို့ကျွန်တော်မြင်တယ
်မြန်မာနိုင်ငံမှာတိုင်းသာလက်နက်ကိုင်အဖွဲ့21ဖွဲ့ရှိရမှာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့ရှိနေပြီး NCA မှာအလုံးပါဝင်ရေးအတွက်လည်းအစိုးရဘက်ကဆောင်ရွက်နေပါတယ်
ကမ္ဘောဇာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်သားရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်တော်စုကိုအမေရိကန်ဒေါ်လာ10ဘီလီယံဘူးလက်နဲ့ရောင်းချမဲ့အစီအစဉ်ပိတ်ပင်နိုင်မှုဒီသတင်းပတ်ကမှအမေရိကန်ထက်လွတ်တော်ကအပြင်းအထန်ကြိုးစားမယ်လို့မျှော်လင့်ရပါတယ်ဆော်ဒီအာရေဗျရဲ့လူ့ခွင့်ရေးအခြေအနေနောက်ရည်မှန်မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပြည်ခဲ့တဲ့နှစ်ကသတင်းတောက်ဂျမဲလ်ကိုရှိုဂျီအသက်ခံရတဲ့ကိစ္စတွေကိုအမေရိကန်လွှတ်တော်အမတ်တွေကထောက်ပြကန့်ကွက်နေကြတာပါသမ္မတထရန်ဆိုရကတော့အီရန်ရဲ့ချင်းချောက်မှုတွေရှိနေတယ်ဆိုပြီးအမျိုးသားလုံခြုံရေးအတွက်ရေးကြီးတဲ့အကြောင်းကြောင်းပြရင်းလွှတ်တော်ကကန့်ကွက်တဲ့ကြားကပဲလက်နဲ့ရောင်းချနေအောင်ပြင်ဆင်နေပါတယ်။ဆော်ဒီအာရေဗျရဲ့အရေးပတ်သက်ပြီးထက်လွှတ်တော်အတွင်းမှာအပြင်းအထန်ဆွေးနွေးနေကြပါတယ်။ Republican ထက်လွှတ်တော်အမတ် Lindsey Graham က
The current relationship with Saudi Arabia is not working for
ဆော်ဒီအာရေဗျနဲ့အမေရိကန်ကြားလက်ရှိဆက်ဆံရေးအလုံးမဖြစ်ပါဘူး။ဆော်ဒီအာရေဗျမှာအပြောင်းအလဲတွေမပေါ်မချင်းကျွန်တော်တို့ကခွင့်မပြုနိုင်ပါဘူး။
ဒီမိုကရက်ထက်လွှတ်တော်အမတ် Chris Murphy ကလည်းအခုလိုဆွေးနွေးပါတယ
် What of your country who is seeking our protection brings
ကျွန်တော်တို့ကာဝယ်ပေးထားတဲ့ဒီနိုင်ငံမှာနေထိုင်နေကရှိုဂီတို့လူမျိုးကိုကောင်စစ်ဝေယုံမှာခေါ်သွားပြီးတပ်ဖြတ်အစဖျောက်ခဲ့တယ်ဆိုကြတဲ့ကဘလို့မဟာမိတ်မျိုးလဲဒီလိုမဟာမိတ်မျိုးရဲ့သဘောထားကိုတင်းတင်းရှားရှားတွေ့ပြီးပါပြီ
ရှင်မင်းမဆော်ရီဥဆောင်တဲ့လူတွေအများပြားသိကြည်စေတဲ့စစ်ကိုမထောက်ခံဖို့အမေရိကန်ထက်လွှတ်တော်မှာပြီးခဲ့တဲ့လပိုင်းတွေကမဲကအသာနဲ့သောမချက်တရက်ကိုဒီပြုခဲ့ပါတယ်အခုဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်ထောင်စုကိုအမေရိကန်လုပ်ဘုံတွေပယ်ထိန်သုံးလက်နက်နဲ့စီးရီးယာပံပိုးမှုတွေရဆိုင်ရေးအထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်လာနိုင်ပါတယ်သမ္မတထရန့်ဆိုရကရေးပေါ်ချိန်လေးဆိုပြီးအမြန်ဆုံးလက်နက်ရောင်းချနိုင်ရေးလုပ်နေတာကြောင့်လဲလွှတ်တော်အမတ်တွေဒေါသဖြစ်နေကြပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်Robert Menendez ကခုလိုပြောပါတယ
် I'm glad to know I'm not the only one in this body disturbed by the president's
အကြာခင်ကဖြစ်ခဲ့တဲ့ Saudi Arabia နဲ့ American ပြည်ထောင်စုအကြားဆက်ဆံရေးပြတ်ခဲ့ရတဲ့အဖြစ်အပျက်တွေကိုထည့်မတွက်ပဲလွတ်တော်ကကန့်ကွက်တာကိုလက်မခံပဲလက်နက်ရောင်းချဖို့သမ္မတကစဉ်းစားတာပါဒီကိစ္စကန့်ကွက်တဲ့သူတွေအထက်လွတ်တော်အတွင်းမှာကျွန်တော်တယောက်တည်းမဟုတ်တာကိုသိရတဲ့အတွက်ဝမ်းမြောက်ဝမ်းသာဖြစ်မိပါတယ
်အထက်လွတ်တော်အတွင်းမှာလက်နက်ရောင်းချခွင့်ကိုပိတ်ပင်မဲ့မဲရည်အတွက်အများစုကထောက်ခံမယ်လို့ယုံကြည်ရပါတယ်။ဒါပေမဲ့လည်းသမ္မတရဲ့လုပ်ပိုင်ခွင့်ဗီဒိုနဲ့ဆုံးဖြတ်တာကိုဟန်တားနိုင်မှုသုံးပုံနှစ်ပုံမဲရေးအတွက်လိုအပ်ပါတယ်။အဲ့ဒီရေးအတွက်အတိရမယ်မရဘူးဆိုတာကိုတော့တန်တရားဖြစ်เสียရှိပါတယ်။ပြီးခဲ့တဲ့ဘက်ကဘာရိန်းနဲ့ကာတာကိုလက်နဲ့ရောင်းချခွင့်ပိတ်ပင်ရေးအဆိုပြုချက်ကိုတော့အထက်လွှတ်တော်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိပါဘူး။အခုဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်ထောင်စုကိစ္စမှာတော့အထက်လွှတ်တော်အတွင်းအခြေတင်ဆွေးနွေးနေကြတာတွေ့နေရပါတယ်။ဒါအောင်ကြည့်မယ်ဆိုရင်ပါရှန်ပင်လယ်ဝက်တီသာတင်မောတွေတက်ခိုက်ခံကြရတဲ့ကိစ္စကိုကြည့်ပြီးအရှေ့အလယ်ပိုင်းကိုလည်းနဲ့ရောင်းရင်းမှာ Republican အမတ်တွေတော်တော်များများထောက်ခံနေကြတာကိုတွေ့နိုင်ပါတယ်။ Republican ထက်လွှတ်တော်အမတ် Tom Cotton ကခုလိုပြောပါတယ
် As Iran's economy staggers under the weight of new American sanctions
American ရဲ့ပိတ်ဆို့ဒဏ်ခတ်မှုအောက်မှာ Iran ရဲ့စီးပွားရေးအခြေအနေရိမ့်ရိုင်လာတာနဲ့အမျှကဘာကိုရန်ရှာဖို့တိုက်ခိုက်ဖို့ Iran ကောင်းဆောင်တွေကြိုးစားလာပါတယ်။ဒီလိုအန္တရာယ်ရှိတဲ့အချိန်မှာ Iran ရဲ့ကြွကြော်မှုတွေကိုပါရှန်ပင်လယ်ကွေ့ကကျွန်တော်တို့မဟာမိတ်တွေကြံ့ကြံ့ခံနိုင်ဖို့မဖြစ်မနေထောက်ခံမှုပေးရပါလိမ့်မယ်
။တချို့ Republican တွေကလည်းလက်နဲ့ရောင်းချဖို့ပိတ်ပင်တာကအမေရိကန်ရဲ့တရှိလာများမဟာမိတ်ဖြစ်ရည်တည်ခဲ့တဲ့နိုင်ငံတွေကိုတခြားအမေရိကန်ရဲ့ရံဘက်နိုင်ငံတွေစီကလက်နဲ့ဝယ်အောင်တွန်းအားပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးထောက်ပြနေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်လည်းသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်တရားနဲ့ဒေသခံတွေတော်များများဖမ်းဆီးစစ်ဆေးခံမှုတွေပိုတိုးလာနေပါတယ်ကျွန်တော်တို့သိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရပ်သား80ဝန်းကျင်လောက်ဟာဆိုလို့ရှိရင်ဒီအေအေနဲ့ဆက်နေရဆိုတဲ့တန်တရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ကြောင်မှုဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတန်တရားနဲ့ဖန်ဆီးခံရသူတွေရဲ့နင့်နာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေများကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ဒီလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံဒီနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွေ့ပတ်တွင်မှုဖြစ်ပါတယ်ကုဘူကြီးပါနှစ်ဦးစလုံးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်းဦးကြားပါရဲ့လားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဦးခုနကျွန်တော်ပြောသလိုအရင်ဆုံးတော့ကျွန်တော်မေးချင်တာကဒီတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမစို့ကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရခိုင်ပေါ့အဲ့ဘက်ဒီမှာအရသာဖန်ဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတန်တရားနဲ့ဖန်တာပေါ့ဖန်တဲ့ခါမှလည်းစစ်တပ်ကဖန်တာပါအဲ့တော့ဒါကဥပဒေကြောင်းအရာဖြစ်တဲ့ဖြစ်ထက်ရလားဥပဒေကြောင်းအရာကိုညှဉ်းညွတ်ရလားအဲ့ဒါအရင်ဆုံးသိချင်ပါတယ်ခင်ဗျာ
တကယ်ကတော့ဟိုစစ်တပ်ကလည်းဟိုဖန်နိုင်တဲ့အနေအထားရှိပါတယ်1959ခုနှစ်တပ်မတော်ဥပဒေမှာဟိုပြဋ္ဌာန်းထားတဲ့အချက်တွေရှိတယ်အဲ့တော့တန်းကြီးစစ်မှုကန်းကြီးပေါ့ဗျာရာသီနဲ့ကျန်ဆိုင်တိုက်ခိုက်နေတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေမှာဖန်နိုင်တယ်နော်ဘာရီဆောင်ရမယ်ဆိုတိကျတဲ့ကြာထမ်းချက်ရှိတယ်။နောက်တပ်မတော်တရင်မှန်ထုတ်ပြန်ရေးဖွဲ့ကစစ်ဘက်အရာရှိကြီးတယောက်ကသူတို့ဟာ rules of engagement ပေါ့နော် ROE ကိုလိုက်နာပါတယ်လို့ပြောတဲ့အတွက်အဲ့လိုလိုက်နာလို့ရှိရင်တော့ဥရည်နဲ့အညီပေါ့နော်ဥရည်နဲ့အညီလုံနိုင်တဲ့အခြေအနေတော့ရှိတယ်။ညီမကြီးကပြဿနာတရားဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဆက်သေးမေးချင်တာကအခုကဖန်းခံရတဲ့လူတွေကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဆိုတော့များပါတယ်တလို့ဆိုရင်ဖန်ထားတဲ့ကြောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ကြခတ်ကြလို့တည်ဆုံးတဲ့အထီအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖန်ခံအသူတွေအတွက်တရားဥပဒေအရကာကွယ်ပေးနိုင်တဲ့အခြေအနေကမရှိနိုင်ဘူးလား
အမှန်ကတော့ဥပဒေကရှိတယ်ဗျာလိုက်နာတယ်မလိုက်နာဘူးဆိုတော့ပြဿနာပေါ့နော်ခုနတပ်ဖက်ကဖန်နေဆိုတော့1959ခုနှစ်တပ်မတော်အဥပဒေမှာဒီတန်းကြီးစစ်မှုတန်းကြီးဆိုရှိတယ်ပုံမှန်3ကကြီးမှာပေါ့နော်အဲ့တော့ရန်သူနဲ့ဆိုင်ပြိုင်တိုက်ခိုက်နေတဲ့အချိန်အဲ့နောက်ဒီနိုင်ငံသားနေရာတစ်ခုကိုစစ်ချီတက်တဲ့အချိန်မှာရိုင်းပက်တွေစတဲ့အချက်ချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြတဲ့နေရာတွေဟာတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တပ်ပြစ်စစ်မှုတန်းကြီးဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့ဒီအရာရှိရာကန်ကြတ်တတ်တာဒါတွေကတော့တပ်မတော်ဥပဒေလိုက်နာလဲသူဖြစ်တာပါဗျာအဲ့တော့အဲ့ဒီဥပဒေတိုင်းတိုင်းတာဆိုရင်ကျွန်တော်တို့ဒီတပ်မတော်ဥပဒေပုံမှာ49ကာကြီးကဖမ်းမယ်ဆိုလို့ရှိရင်စစ်စစ်စီရင်ရမယ်ဒီကနေ့ကျွန်တော်တို့အကြောင်းပဲဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းမယ်ဆိုရင်ဖမ်းမိတဲ့24နာရီတွင်မှာသူ့ကိုဘာဖြစ်လို့ဖမ်းနေဘာလုပ်မယ်ဘလို့ဖြစ်တယ်ဆိုတော့အကြောင်းဒီသက်တေကံကျဲအချင်းချုပ်ပြစ်မှုအချင်းချုပ်ကိုရေးပြီးတော့အားရရအပ်ပြီးတော့မှကျွန်တော်တို့ကဒါဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရမယ်ဆိုရင်ရေးအားမှာဖြစ်တယ်အဲ့တော့စစ်စင်ဒီမှာအဲ့ဒီတိုင်ဆောင်ရခဲ့တာရှိသလားနောက်တစ်ခါဒီဖမ်းခံတဲ့လူတွေမှာလည်းသူကသတ်မှတ်ထားတာရှိတယ်အဲ့တော့အဲ့သတ်မှတ်ထားတယ်တမတော်ဒီဥရိရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းကြီးရန်သူဆိုတာကတော့ရန်သူဆိုတာကတော့ကျွန်တော်တို့လက်နဲ့ကင်ထားမှဗျတက်ထင်းကလက်နဲ့ကင်ပုံကံတဲ့လူစစ်ပုံကံမှုပြုလုပ်တဲ့လူလက်နဲ့ကင်ထားတဲ့သဘုံအကုန်လုံးလက်နဲ့ကင်ထားတဲ့အကျန့်ဖက်လှူရှားသူအကုန်လုံးလက်နဲ့ကင်ထားတဲ့ကြီးကြီးလေးဓမြနဲ့မတင်ငါစရာလက်နဲ့ဆွဲကင်တဲ့လူတွေကိုမှကျွန်တော်တို့ဒါတွေကလုံနိုင်တဲ့အခါကျတော့တန်မှန်အရသားတွေကိုတော့ဒီဥရိနဲ့ဒီဘဲနဲ့နီလန်းမကြပဲတော့ဖန်စီချုံတော်လို့ပြောရည
်ဟုတ်ကဲ့အခုကလည်းဖြစ်နေတဲ့အခြေအနေကရခိုင်ပြည်နယ်မှာအထူးဖြစ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တမရဘက်ကပြောတာကတော့အီဒီလက်ကင်ဖွဲ့တွေကရတသားတွေကြီးရော်တွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်ဒါပေမဲ့သူတို့ဖမ်းလာစီကကြတော့ကြီးရော်တွေမှာတန်တရားနဲ့ရတသားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ခံရတာတွေတချို့စစ်ကြောင်းနဲ့လက်လုံပြီးတည်တာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မချခြင်းကပြဌာန်းထားတာမျိုးရှိပါတယ်ပုဂ္ဂိုလ်ကြီးလူလက်ခွင့်နဲ့ပတ်သက်တဲ့ဥတွေမျိုးဒါတွေနဲ့တော့သွားမညှိစုံဘူးလား
သူကအဲ့ပုဂ္ဂိုလ်ကြီးလူလက်ခွင့်မှာသူကပေးထားတဲ့အချက်ကလုံခြုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့ဆိုတော့အဲ့ဒီဟာကအဲ့ခုနကကျွန်တော်တို့နိုင်လွတ်လုံလို့ခေါ်တဲ့အဲ့ပုဂ္ဂိုလ်ဆိုင်ရာလူလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥတွေရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတွေအချက်ကလုံခြုံရေးနဲ့ပတ်သက်တယ်လို့ဆိုတာအငင်းပွားစရာအ ချက်ဖြစ်တယ်ဆိုအဲ့ဒီအချက်အရာဖတ်နေဒါပေမဲ့ကျွန်တော်ပြောချင်တာခုနကြာထန့်ထားတဲ့1950ကိုတက်မလို့ဥပဒေမှာအတိအကျပြန်ထန့်ထားပြီလားဖတ်နေ24နာရီဆိုလို့ရှိရင်ဘာဖြစ်လို့ဖတ်နေနော်ဆိုတော့ပြစ်မှုအချင်းချင်းရေးပြီးတော့တက်ဆိုင်ရာရာကြည့်ပေးအပ်အဲ့ဒီကနေပြီးတော့အရေးနဲ့လို့အရေးငွေဆိုလို့ရှိရင်တော့ရဲလက်တွေ့ရမှာပဲ24နာရီရဲ့အချိန်ရနော်အဲ့ဒီအနေထားတိုင်းဖြစ်လာမဖြစ်ဘူးလားနောက်သူတို့လိုက်နာတယ်လို့ပြောကြတယ် rule of engagement ဆိုတာမှာလည်းအတိအကျနိုင်ငံတကာဥပဒေနဲ့ညီညွတ်အောင်ဒါဒုတိယကွာစစ်ပြီးနောက်မှာပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တယ်ကဒါဥပဒေသဘောပဲညွှန်ကြားချက်တွေပဲအဲ့ဒါကပေါ်ပြီးလိုက်နာဖို့ရည်ကြီးတဲ့တိုင်းပြည်ကြီးကကျွန်တော်တို့ထုတ်ပြန်ထားတာဖြစ်တယ်ဒုတိယကွာစစ်နောက်ပိုင်းမှာအထူးသဖြင့်တော့ဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်တွေမှာပြဋ္ဌာန်းထားတဲ့ဒီစစ်တုံးမှန်တွေအပေါ်နဲ့အရသားတွေဘယ်လိုသက်ဆံတယ်ဆိုတာပြဋ္ဌာန်းထားပြီးတာဖြစ်တဲ့ဥပဒေကရှိပြီးသားဖြစ်တယ်ဥပဒေကိုလိုက်နာတာမလိုက်နာတာပြဿနာတရားဖြစ်တယ်လို့ပြောခဲ့
ဟုတ်ကဲ့ပါခင်ဗျာဦးသိန်းတောင်ကျေးဇူးပါဒီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုဘူကြီးကိုဖိတ်ခေါ်ချင်ပါတယ်ကုဘူကြီးကိုတော့ကျွန်တော်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့မေးချင်ပါတယ်အခုဒီအပိုင်းထဲမှာ APB ရဲ့အစီအစဉ်စာလဲကျွန်တော်တို့ဖတ်ရပါတယ်တက်ကြွလှုပ်ရှားသူတွေဖန်စီအရေးယူခံတာတွေပိုးပြီးတော့တိုးလာတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့သိထားတော့ပေါ့တက်ကြွလှုပ်ရှားသူတွေကိုတိုးပြီးတော့ဖန်စီအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဘယ်လောက်ထိသူတို့ရဲ့အခွင့်အရေးတို့အကောက်အွယ်ပြီးယူကိုဖန်စီခါအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းအရကိုယ့်အခွင့်အရေးကိုဘယ်လောက်ထိအကောက်အွယ်ယူနိုင်ပါလဲ
။အဲ့တော့ဒီကဖန်စီခါရတဲ့အခါမှာကျွန်တော်တို့ဒီမျိုးပေါ်မှာဖန်စီခါရရှိတယ်ဒီတဲ့ပေါ်ဖြစ်နေတဲ့နေရာဒီမှာဖန်စီခါရတယ်လို့ရှိတယ်။ဆိုတော့မျိုးပေါ်မှာဖန်စီခါရရတဲ့သူတွေကလည်းတကယ်တမ်းကျတော့တချို့ဟာဒီကြလို့ရှိရင်ဥပဒေရကောင်းမှတရားသူကြီးရဲ့စေတနာတရားအရအောင်မှန်ပြီးမယ်ဆိုရင်ပေးလို့ရတယ်လေပေးလို့ရှင်ကြည်လို့တဲ့သူတွေလည်းရှိတယ်ဒီလိုမျိုးတွေကိုကျွန်တော်တို့အမှတ်ကံပြရတဲ့လူတွေတွေ့ရတယ်။သူတို့ဖြစ်ဒီလည်းကမှစစ်မှတ်ချက်ပေါ်တယ်စစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင်းကံတဲ့အကောင်မှာတော့သူတို့ကတကယ်လုံလောက်တဲ့ဥပဒေရကအကောင်ကိုတရားဖို့လို့ကျွန်တော်တို့အကျဉ်းအားဖြင့်တုံ့ပြန်လိုက်ရပါတယ်။အဲ့ဒီအပြင်ကိုနိုင်ငံတကာစာကြည့်စာတမ်းတွေရောပြည်ရဲ့ဥပဒေမှာတတ်မှတ်ထားတဲ့နှိမ့်ချက်မျိုးတော့မဟုတ်ဘူး။ဒီနှိမ့်ချက်မျိုးတော့ဟုတ်ကစစ်ကြောရေးစစ်ကြောရေးတွေမှာနှိမ့်ချက်မျိုးတော့ကိုတုံးနေရမျိုးကိုကျွန်တော်တို့တွေ့ကြရတယ်။ဒါကဟိုဒီရှေ့ကမှာဖြစ်တဲ့ဒီလိုဝင်ပါရဲ့ကနေလို့ဖြစ်ဖြစ်ပေါ့ဆိုတော့ဒီလိုစိတ်ဆင်းရဲမှုတွေမလုပ်ဘူးဆိုလို့ရှိရင်သူတို့ကကတိမရဘူးလို့သူတို့စိတ်ထဲမှာရှိနေတယ်လို့ရှိတယ်။ဒါကတော့ကျွန်တော်တို့ထောက်လဲနေပြီးတော့အားနည်းတဲ့သဘောကိုကြည့်ရတယ်။နောက်တစ်ခုကပြည်ပြည်ကြောင်းလဲမှုမရှိဘူးဆိုတဲ့သဘောနဲ့ကြည့်နေရတော့လို့ရှိတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့ကလည်းဒီစိတ်ဆင်းရဲမှုတွေမပန်းနိုင်မှာကျော်ပေါ်သွားဖို့ဖြည်းဖြည်းနဲ့ပြောက်သွားဖို့ဆိုလို့ရှိတယ်။နိုင်ငံကစာကြည့်စာရင်းတွေဖြစ်တယ်ဒီကနေ့ဘုရားဆက်ကျင်တဲ့ဆက်ကျင်တဲ့လက်မထိုးဖို့လိုလို့ကျွန်တော်တို့အကြံပြောနေရဖြစ်ပါတယ်။ဒီလိုကပြောချုံပြောမယ်ဒီလိုရှိရင်တော့ဥပဒေရပြတ်ထားတဲ့ဥပဒေကကိုတော့တော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်တဆက်သေးမေးချင်တာကကုဘူကြီးတို့ APB နေနဲ့နိုင်ငံရေးကျင်းသားစီးရင်ကိုပြုစုတဲ့နေရာမှာအရင်ကစခွန်တက်ပုံမှန်နဲ့ဒီသဘုံနဲ့ဆက်သွယ်တဲ့ပုံမှန်တွေကိုပါထည့်သွင်းထားရှိပါတယ်။အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေသူတို့ဖန်စီခါရတာရှိရဲအဲ့လူတွေကငငယ်ကြီးစင်းသားစင်းထဲမှာတတ်မှတ်ပါလား
ကျွန်တော်အခုငငယ်ကြီးစင်းသားစင်းထဲမှာဒီလိုလည်းတတ်မှတ်တာပါလေအဲ့ဒီမှာဆက်ကုန်ပြေသူဆက်ကုန်ပြေသူနောက်ပိုင်းမှာတော့ဟိုပုံပြီးတုံးလာတာကဒီအကျန်းဖက်မှုနဲ့အကျန်းဖက်ပုံမှန်နဲ့ဇိုးလာရဲ့ရှိပါတယ်ဒီပုံပေါ်မှာတော့ဒီပုံမှန်ကငါကဝေးလို့ချက်ချက်ကားကြီးပုံမှန်ဆက်ရှိတော့ဒါရင်းနဲ့ပုံလို့များတယ်နောက်ဒဲမားရီဆိုလို့ရှိရင်လေးလေးတုံးလို့လေးနှစ်ကုန်တော့ဒါရင်းနဲ့ပုံပြီးများတော့ကျွန်တော်တွေ့ရပါတယ်
ဟုတ်ကဲ့အခုမြို့ပေါ်တွေမှာအဓိကအဖန်းစီးများတဲ့ပုံမှားတွေဆိုဘာဘယ်လိုတရားတပေါင်မျိုးတွေပုံများပါလဲခင်ဗျာ
ကျွန်တော်ငါးငါးခါဝေးရှိနေ66ကကြီးရှိနေတော့ဒီ43နဲ့49ရှိနေဒီဟာကပုံရအများကြီးဖြစ်လာတဲ့မျိုးတွေရပါတယ
်ဟုတ်ကဲ့အဲ့လူတွေရဲ့မြို့ပေါ်တွေမှာဖြစ်ခဲ့တဲ့တရားဆွဲခံတဲ့လူတွေရကဥပဒေရခုခံပိုင်ခွင့်ကရောတရားဥပဒေနီလန်တကြလုတ်ခွင့်ရရလားခင်ဗျာ
ကျွန်တော်အခုသူတို့ကတော့ဒီရှေ့နေရှိရတော့နောက်ဝင်ရှိတယ်ဒါပေမဲ့တရားကြီးဆိုင်တဲ့ကာလကအရင်ရှိကြဆုံးတဲ့မျိုးလို့ပြရတယ်။ဥပမာဒီမှာတော့ကိုယ်စီဝင်သလိုချင်အခုဂျုံကြီးပေါ့90ကျော်လာပြီပေါ့။ဒါဆိုပြရသည်ဆိုရင်တစ်နှစ်ကျော်တော့တစ်နှစ်ဒီပါတော့တစ်နှစ်ကျော်တော့ဖြစ်ပြီ။ဆိုဒီလိုမျိုးဂျုံလေးကိုတအားရှိကြလုပ်ချင်းအောင်လူတွေကိုရည်ရွယ်ချက်ရှိနေတဲ့ဒုက္ခပြင်းလို့ဖြစ်တယ်။ဆိုတော့ဒီလိုမျိုးဂျုံလေးကိုပုံမှန်သွားနေရတဲ့အတွက်ပြောနေရတဲ့အတွက်အလုပ်ဝင်ဖြစ်တာလည်းရှိတယ်။ပြီးတော့ငွေကြေးကုန်ကျမှုကလည်းအရင်ရှိပါတယ်။ဒါဒီလိုပုံစံမျိုးတွေနဲ့လူတွေကိုတဖြည်းဖြည်းအဆက်ချူလို့မျိုးတွေ့ကျင်းသုံးနေရတယ်လို့ပြောရတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားရေးစနစ်ပေါ်ကိုပြည်ပြည်ပြောင်းလဲဖို့လိုအပ်တယ်။ပြီးတော့ကြာဥပဒေမျိုးကိုဘယ်လိုမျိုးမျိုးစီလို့ရှိနေတရားစီရင်ရေးဘယ်လိုပဲကြံရမယ်ဆိုတာကိုစက်ပတ်တာမျိုးကိုစီလို့ဖို့လိုအပ်တယ်။ဟိုဘူးတွေ့ချင်းနေ တရားရင်ဆိုင်တဲ့ကတော့ဆက်ဆက်နေတရားရင်ဆိုင်တဲ့လူတွေကဘုံလုံးဘုံဖြစ်နေအဲ့လိုမျိုးတွေနဲ့လူတွေတစ်ဖက်နဲ့နှိပ်စက်တဲ့လူတွေကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီ95ခါလို66ခါကြီးလို့သင်ပုံပါတဲ့တရားဆွတ်ဆွတ်မှုတွေဖမ်းဆီးမှုတွေကအရင်အစိုးရထက်တောင်ပါအခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့ဒါမှန်ပါလား
ဒါရီအခြေအနေပေါ်တော့မူတည်ပါလေကျွန်တော်ဒီဘက်နောက်ဘက်မှာလည်းဒီပြည်ရေးရေးနဲ့ဒီကာဝေးပကတ်နေပြီးတော့ဒီလိုပုံမှန်တွေကိုပုံပြီးချိန်ဆလာတဲ့မျိုးရှိတယ်။အထူးသဖြင့်လည်းချိန်ဆနေတဲ့မျိုးမျိုးရှိပါလေ။ဒီပြည်ရေးပြည်တော်ဒီပြည်ရေးနဲ့ကာဝေးပကတ်ချင်းဒီဥပဒေကိုချိန်ဆပြီးတော့အတိုက်အခံတွေတော့တက်ပြတ်လို့ကြတဲ့သူတွေကိုတရားရင်ဆိုင်ရင်ဆိုင်နေသေးတာအဲ့ဒီတော့လည်းရောက်တော့ဒီလိုပဲပို့ပြီးများနေကြားနေလို့ကျွန်တော်တို့ကြည့်ရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲစတဲ့ဥသေးတန်းကိုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းရခုနကမြို့ပေါ်မှာခုနဆွဲခါနဲ့95ခါလို66ခါတွေပုံစံနေဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ဥသေးတန်းရဲ့သုံးသပ်ချက်အမြင်လေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဒီဘက်လောက်ပြောရရင်ဥရိယာပေါ့နော်ကျွန်တော်တို့95ခါကိုဆိုတော့ဘုရားအိန္ဒိယရာဇတ်ကြီးကနိုင်ငံတော်ပို့ဒီဘောနော်ဒီဒုံကျုံကြီးနဲ့ပတ်သက်ပြီးတော့တတ်တင်းပုံကံမှုတွေနဲ့ပတ်သက်ပြီးထုတ်တာဟာတော့ငါအဲ့တော့အဲ့မှာတော့တခါခါဝေးမှာအဲ့ဒီကနေပြီးတော့ဗမာပြည်ကဒီ interpret တုတ်ပြီးယူလိုက်တဲ့အခါမှာပြန်ဆန်းကြရပါဖြစ်တော့လေနိုင်ငံတော်နဲ့သက်ဆိုင်တဲ့ဒုံကျုံကြီးတို့တစုံတရာထိပါတဲ့ဟာပေါ့နော်ဆိုတော့နိုင်ငံတော်ကရင်းနှီးဖော်နေတဲ့ဒီစားတွေဖြစ်နေတယ်ဗျာအဲ့တော့ဥပဒေပြဿနာဘာပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့အထက်မှာဘသူတွေပါတယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံကြံရေးပုံမှာ2008ဖွဲ့စည်းပုံကြံရေးပုံမှာ58ရာနိုင်ငံတော်ဆိုတာအုပ်ချုပ်ရေးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူတွေလို့ဆိုရက်သူပုဂ္ဂိုလ်တော်မျိုးအဖွဲ့စည်းလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြောရရင်အစိုးရအဖွဲ့နဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီဟိုပါပေါ့နော်ဥပဒေကြီးအဖွဲ့ဆိုလွတ်တော်ပေါ့ဗျာအဲ့ဒီကလူတွေကတရားစွဲနေအဲ့တော့သမ္မတော်ကတာဝန်ကြီးတာဝန်ယူထားတဲ့အခါကျတော့ပုံမှာ58ရာအကျုံးဝင်သလားမဝင်ဘူးလားဆိုတဲ့ကိစ္စရှိနေဗျာဒါဥပဒေကိစ္စကျွန်တော်တွေ့တယ်အာငါငါကကြီးဆိုရင်တော့စစ်တပ်နဲ့တည်းတဆိုင်တာဆိုလို့ရငါငါခါဘူးကြီးဒီကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ရတော့တက်ကဆော့ကုန်ရှိငါငါခါဘူးကြီးဒါအစိုးရအဖွဲ့နဲ့လွတ်တော်ရတာကျင့်သုံးနိုင်တာဖြစ်တယ်ဒါကမူလ original လာခဲ့တဲ့ဇာတ်လမ်းကကျွန်တော်တက်တွင်းပုံကံမူလက်ကန် positive ပုံကံမူရည်သူနဲ့ခုကြတော့ဟိုဖိနှိပ်ချုပ်ချယ်ကြပါဗျာဒီပုံမှာအစီအနာချင်းဖြစ်အဆက်ဆက်မှာတော့ခလေးတကြားကြာပုံမှာအစ်တန်ကြီးနဲ့ပြီးရင်ငါညနဲ့ဆွဲပြီးတော့တန်မှန်တော့အောက်ကြီးလက်အောင်နေတာဆိုငါငါပါဝင်လို့ဆိုရအခုကတော့ဒီဟာပင်နိုင်သုံးနဲ့ဖပြက်နာဖြစ်ရှယ်ဥတွေဖြစ်လာပြီးတော့ပြဿနာရှိရလို့ထင်တယ်ဆက်ဆက်တော့ကာကြီးဆိုတယ်တကယ်တမ်းကျတော့ကျွန်တော်တို့တမရာကြီးဥသိမ်းစင်လက်ထက်မှာ e-business ကိုခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဒီကတင်းချက်လက်တွေကာဝယ်ဖို့တည်းပြဋ္ဌာန်းနေမှာသူက66ကာကြီးအနေနဲ့အချက်တစ်ချက်ထည့်လိုက်တာတဲ့နေရာတွေအကုန်လုံးကရာဇတ်ကြီးမှာအကုန်ပါပြီးကအထုတလည်းဖိနှိပ်ချုပ်ချယ်လို့လုပ်တာလို့ဖြစ်နေတော့ကာကြီးကိုတုံးဆွဲနေတာတော့ပြိမကောင်းဘူးလို့ကျွန်တော်ထင်တယ်ဥတွေနဲ့မညီဘူးလို့ဆိုတော့
ဟုတ်ကဲ့ကျွန်တော်တစ်စက်တည်းမြင်ချင်တာဒီ95ခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြစ်တက်မတော်ကတရားဆွဲတဲ့ကိစ္စမှာအဲတက်ကြွလှူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတက်မတော်ဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနေပြည်ရနဲ့ချက်ချင်းဖမ်းနေအဲ့တော့ပို့ပြီးတော့တရားတက်မတော်ဘက်ကဆွဲဆိုတဲ့အမှုတွေမှာပို့ပြီးအလေးထားရဆိုတဲ့တရားကြီးဘက်ကအလေးထားရဆိုတဲ့သူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရောရှိရလားခင်ဗျ
အဲ့ဒါတော့ဗျာ150လောက်စုပ်ချုပ်ရင်းနဲ့ဆက်အနာကျင်းစနစ်အောင်မှာကြာရောက်လာတာဗျာဒီ2000ဖွဲ့စည်းပုံကြောင်းကြီးကစစ်တပ်ကရွေးဆွဲကြတာပဲဆက်အနာကျင်းကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကလေ့ကျင့်ထူထောင်ထားတဲ့1988ခုနှစ်တရားစီရင်ဥပဒေ2000ခုနှစ်တရားစီရင်ဥပဒေ2010ခုနှစ်တရားစီရင်ဥပဒေအကုန်လုံးကအဲ့ဒီလေ့ကျင့်ထူထောင်ထားတဲ့ဥပဒေနဲ့ဆက်ခုသွားနေတာဒီအခြေအတိတရားစီရင်ရန်ညားဟာနော်ဒီဆန္ဒရှင်စနစ်ကမွေးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆန္ဒရှင်စနစ်ရဲ့အကျိုးပြုအောင်ကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့သွတ်သွဲခံရတာဘာမှအံ့ဩစရာမရှိပါဘူ
းဟုတ်ကဲ့ကိုဘူကြီးရောဘယ်လိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေအထားမှာပေါ့
ဒီတရားရေးဌာနရဲ့လွတ်လပ်မှုနဲ့တရားသူကြီးရဲ့စီမံတော်တရားဖို့ပေါ်တော့ကျွန်တော်တို့မျိုးကုန်ထုတ်ပြန်ရည်အားရှိပါတယ်ကြောက်ကြဘူးလေဒီအခုဒီရှေ့ဒီလောကရေမှာဖြစ်ပြီးတော့ပြည်မှာဖြစ်ဖြစ်ဒီရည်ရည်ကနော်ပြန်လဲထူထောင်ပြင်တယ်ဆိုရဲအယူဆကြတယ်ပို့ပြီးတော့ဟိုကျေလောင်လာတဲ့လူကိုကျွန်တော်တို့ကြားသိကြတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိရှိနေတဲ့တရားရေးစနစ်ပေါ်မှာအကျုံချီမှုကြည်လူရဲ့အကျုံချီမှုကအများကြီးအားနေလာတယ်။ဒါကြောင့်မလို့လဲဒီတရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကထုတ်နေရတာဖြစ်ပါတယ်
။ဟုတ်ကဲ့ကူဦးသိန်းတန်းကတရားရေးဝန်ကြီးဌာနရှိတဲ့နယ်ဆိုတဲ့ဖွဲ့တဲ့နယ်ဆိုတဲ့အမြင်ပေါ်မှာဦးသိန်းတန်းရဲ့သဘောထားဘယ်လိုရှိပါလဲ
။ ကျွန်တော်တောင်းဆိုခဲ့တာပါဒီဇင်ဘာ16ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံလွတ်လပ်သောစစ်နေများအပင်ကြီးရဲ့ဤလာခံကြီးမှာကျွန်တော်တို့တောင်းဆိုခဲ့တာပါဒီလူတရားရေးဝန်ကြီးဌာနပေါ်ပေါက်မှုလိုအပ်တယ်ဆိုတော့ကျွန်တော်တို့ပြောတယ်အဲ့ဒီအောက်လက်အောက်ခံပြဿနာတွေရှင်းစရာတွေအများကြီးရှိခုနကျွန်တော်ပြောရတဲ့ဥပဒေဆိုတာတော့အုပ်ချုပ်တဲ့လူ간သားကသူ့အကျိုးကြီးဘွားကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်တရားရေးစစ်ပလိတ်နော်ထောက်ဒါတွေအပေါ်တော့အာဏာရဲ့ခွေးသွားစိတ်အဲ့တော့ကစားစီဖွဲ့စည်းပုံကြောင့်ကြီးကပေါ်ပေါက်လာတဲ့ဆက်အနာရှင်အဆက်ဆက်ကသူတို့အကျိုးကြီးဘွားတဲ့သူတို့စစ်တော်ကပြဋ္ဌာန်းထားတယ်ဒီစစ်တပ်ကိုဖိပါပေးတဲ့ဥတွေကနော်အပါပေးတဲ့ကာကွယ်တဲ့သူတို့အကျိုးကြီးဝါတွေကာကွယ်တဲ့ဥတွေကစီရင်ရတဲ့တရားရုံးတာအဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်ကြ냐ဘာမှအကောင့်တွေပေါ်မလာဘူးကျွန်တော်တို့ပန်းတစ်ကိုဦးတင်လာဆက်ရကျွန်တော်ဦးတစ်တော့ပြောပန်းမဖြစ်
ဟုတ်ကဲ့
ဒီအနေအထားညီမတို့ရဲ့ဘာဖြစ်တာ
ဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းတဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဦးသိန်းတန်းဦးကိုတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချိန်ကြီးအောင်ဖွဲ့ဖို့လိုရလို့မြင်တာပါလေနောက်တစ်ချက်ကဥကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားရေးမှာတွားပြီးစွတ်ဖက်ရည်ရောစွတ်ဖက်နိုင်တဲ့အနေအထားမျိုးတွေရောဖြစ်မလာနိုင်ဘူးလား
ဒါနှစ်ပိုင်းပါဗျာအဲ့တော့တစ်ခုချင်းဖြေပထမတစ်ခုဘာလို့ဆက်ရောက်လာလဲဆိုတော့နိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားရေးဝန်ကြီးဌာနသဘောအောက်မှာပဲဒီတရားရေးဝန်ထမ်းတွေရဲ့ဒီအရှိအပြောင်းတွေယာရုအတိုးမြင့်တွေပြည်တံတို့ဆုံးချက်တယ်အဲ့ဒါ Admin Side သူကတရားစီရင်မှာမပါဘူးအမေရိကန်ပြည်တော်စုမှာဒီ Judicial Commission GSC ပေါ့ဒါမျိုးတွေရှိတယ်ဆိုတော့အဲ့ဒီထဲမှာ TikTok ကိုတည်းတွေပါတယ်နောက်တစ်ခါတရားဒီပြည်တော်စုတရားတူချုပ်ပါမယ်နောက်တစ်ခါဒီအတမွားကနေမဆိုင်တဲ့တွေပါပါပြီးတော့မှ6မြောက်မှာဒီယူရတာရောလှုပ်တာပြည်တိန်မှာလည်းဒီတိုင်းတော့အထူး60ရှိဒါမျိုးလုပ်ခဲ့တာအဲ့တော့ကျွန်တော်တို့ဒီမှာတရားစီရင်ရေးနဲ့တရားစီရင်ရဒီပြည်တော်စုတရားစုချုပ်တရားစီရင်အကုန်လုံးကဒီကျွန်တော် Bench မှာထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ပြည်သားဖြစ်တယ်ဒါတကယ်တော့ပြည်သားဖြစ်ရပြည်သားဖြစ်ရမယ်တရားစီရင်ရဲ့ဟိုလက်ကျင့်တင်ကြတာကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာယာရုတို့မြင်တာပြည်တံတို့ကပညာရေးလောက်တာဆိုတော့အပိုင်းကတစ်ပိုင်းကြည့်ရမယ်ဘင်းဆိုင်နဲ့တရားစီရင်နဲ့ဘိုင်းကတစ်ပိုင်းကြည့်ရမယ်အဲ့ဒါတူလို့ကျွန်တော်တို့ကဂျူရီဒါဗစ်ကော်မရှင်အစားပဲနော်အဲ့ဒီလိုကျွန်တော်တို့ကတောင်းဆိုတာဖြစ်ဒါတရားရေးဝန်ကြီးဌာနသမားကြီးကအရင်တော့ကရှိတယ်ဘုံနေဝင်းတဲ့ထက်မှချက်သိမ့်ပြလိုက်တာပေါ့နောက်တစ်ခွက်ချက်ကတရားစီရင်အဖွဲ့ထဲမှာပါလာတဲ့အတွက်နော်ဟိုတော့မှုဆက်ဖက်နိုင်တယ်ဆိုတာအခုလေတရားစီရင်ကဒီတက်ဒုလတ်တယ်ဆိုရင်ကသူ့ဤနဲ့သူ့အကြောင်းနဲ့သူကျွန်တော်တို့ဆက်ဖက်နေကြတယ်တခါတရံခုနလေထူးခြားတဲ့အခြေအနေမှာတရားရင်ကလည်းဘောင်းတော်ကြီးစိတ်တော်ကြီးခိုင်းကြတော့မလို့သူကအလိုလိုလုပ်တာဆိုတော့ဒီလိုအချက်ကြီးဒီအယုံဆွဲနေတဲ့ဂရိလေးပါးနဲ့အထူးပြင်အကြောက်တရားပါဗျာဘရားဂရိတော်လုပ်နေရတဲ့အချက်ကြီးရှိတော့ဒါငကိုလေးကဒီအချိန်လေးရှိပြီကဒါပေမဲ့တရားစီရင်ရဲ့သူ့ဟာဒီခိုင်ခိုင်မာမာတည်တည်တနတ်လုပ်နိုင်လို့ရှိအာနာသုံးရက်ကိုသိကြားဒီပြန်ထုတ်ဆောင်ရမယ်ဆိုရင်ဒီကိစ္စအဆုံးညာမဟုတ်ဘူးအခုကအာနာတော့ကကွဲလည်းမကွဲဘူးရောလည်းနေတယ်အစဉ်အဆက်ဝင်ဆက်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချိန်မျိုးကျွန်တော်တို့ပြင်နေတဲ့အတွက်တရားစီရင်ဝန်ကြီးဌာနအသေးအစိုးရတောင်းဆိုတာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်အခုတော်ရရှင်တချို့ကဖုန်းနံပါတ်ပို့ထားပေးမယ်ခေါ်လို့မရပါဘူးဒါပေမဲ့တော်ရရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးကြီးထားတာကတော့အခုဒီဖန်စီခံရတဲ့လူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခရယသူတွေရဲ့စိတ်နူးညံ့မှုကြားတတ်မှုအပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စေချင်တာကတက်ဆိုင်ရနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့အညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုကျေနပ်စွာတောင်းပန်ရမယ်ဒါ့အပြင်စစ်မှန်တဲ့တရားကိုလည်းမြင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကိုကျင်းစာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့အမြင်မှာနောက်တစ်ခုကတော့ရီမွန်လှိုင်းနဲ့ရခိုင်မှာမယုံတင်ကနဲ့ဖမ်းဆီးမှုတွေမျိုးစစ်တပ်ကတိုင်းလာနေမြေတွေမှာလုပ်နေကြပါတဲ့ခစ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုပ်နေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုတ်ပိုင်ခွင့်မှမရှိပါဘူးတဲ့ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီခားတဲ့သူကတော့နင့်လာမှမလွဲပါဘူးတဲ့ဒါတော့ရှင်ရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ခုနကတန်တရားနဲ့ခုလိုဖန်းစည်းခံသူတွေတကယ်မဟုတ်ပဲနဲ့ဖန်းစည်းခံသူတွေရဲ့နင့်လာမှုကိုဘယ်လိုကုစားပေးနိုင်မလဲဒါနဲ့ပတ်သက်လို့ကုဘိုကြီးရဲ့အမြင်သိကြပါလေခင်ဗျဟုတ်က
ဲ့ဒီနိုင်ငံတကာမှာတော့ဒီနင့်လာမှုကိုကုစားပေးတဲ့ဥပဒေတွေရှိပါတယ်ဥပမာဖိလစ်ပိုင်မှာဆိုလို့ရှိရင်ဒီ Republic Act လို့ခေါ်တယ်ပေါ့အဲ့တော့ကတကယ်သူ့ကိုမြန်မာအုပ်ကြီးကိုကျွန်တော်ကူစားပေးရတာလေ။နောက်ပြီးရတဲ့ကုလံပြေပါဆိုလို့ရှိရင် routine law လို့ဆိုရထွက်လာရှိပါလေ။အဲ့တော့ကတကယ်လူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတယ်။အဲ့ဒီလူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတဲ့မှာဘယ်လိုလဲချိုးဖောက်တာလဲဆိုလို့ရှိရင်ဒီအိုက်တော့ကတော့သူတို့ရဲ့ပြည်ရင်းစစ်ဖြစ်နေတာပေါ့။ဆိုတော့စစ်တပ်ကချိုးဖောက်တာလေးရှိရဲ့နောက်သူတို့အတိုက်တော့ချိုးဖောက်တာလေးရှိတယ်။အဲ့တော့ဒီကိုပြန်ပြီးတော့ဟိုကူစားပေးရတာဒီပေါ့။အဲ့ဒီလိုချက်ကဘာဖြစ်ပါလဲအဲ့လိုနေတာရဲ့ဒီလိုတော့ကိုပြန်ပြန်ကုစားပေးတဲ့ဟာတွေဥပဒေရှိပါတယ်အဲ့လိုပဲအင်ဂျင်နီယာနိုင်ငံတွေပါလဲ AC ဘောပါပဲဖြစ်ဖြစ်ဒီနေပေါ်ပါပဲဖြစ်ဖြစ်ဒီလိုဥပဒေရှိပါတယ်ကျွန်တော်ပြန်နိုင်ငံပါလဲဒီအလားတူဥပဒေမျိုးနေနိုင်ငံကိုကုစားတဲ့ဥပဒေကိုအကျဉ်းကလိုအပ်နေပါတယ် ဆိုတော့အဲ့ဒီလိုမျိုးဥပဒေကိုပြောတဲ့အခါမှာအတိတ်အကြောင်းကိုမဟုတ်ဘဲနဲ့အခုလက်ရှိပြစ်ဆိုင်ပေါ်မှာခံစားနေရတဲ့သူတွေကိုလည်းကျွန်တော်တို့ဆက်ဆင်းရဖို့လိုပါတယ်။ဆိုတော့ဥပမာရခိုင်မှာလူ100ကျော်လောက်အောက်ဆက်ရတယ်195ရောက်မှာအများကြီးရောအပြစ်မရှိဘူး။သူတို့ကအပြစ်မရှိတဲ့နဲ့အပန်းခံရရတယ်။အပန်းခံရပြီးတဲ့အခါကျတော့မင်းတို့ဘောတော့ဆိုတော့တစ်ခုနဲ့ပဲဆိုတော့ပြီးတော့တာဆိုရှိတယ်။အဲ့ဒီလူတွေကိုဘယ်သူမှဖန်တာလဲ။ဖန်တဲ့သူကမားရီဆိုလို့ရှိရင်တော့သူပြန်တောင်းပါမလို့ပဲ။ပြီးရင်သူတို့မြင့်လာတော့တဲ့အဲ့ဒါကြောချက်တွေကိုလည်းပြန်ကြည့်တော့ဒီပုံလေးကကူသွားပြီလို့ပြောပါတယ်။အဲ့ဒါမဟုတ်ဘဲနဲ့တောတော့သူကကတောတော့သူကဖြစ်တဲ့ရုံပဲသူကကတော့ကျွန်တော်တို့ဟိုတောင်းယူဖို့ကျင်းနေလို့အကြီးအရောက်ပါတယ်။ဒါကြောင့်မို့မြင့်လာတဲ့ညအတွက်ကူသွားပြီးတဲ့ဥပဒေကိုပြန်ဆောင်တော့ပေါ်ဆောင်ပြနေပြီလို့ကျွန်တော်တို့ထင်ပါတယ်။
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကဆွေးနွေးဖို့ရှိပါလားလှုပ်ဆောင်မှုတခုခုရှိပါလားအရှင်လို့ဖို
့ကျွန်တော်တို့ဒီတချို့အမတ်လှုပ်တော့ပတ်တင်ရတော့ကျွန်တော်တို့ဆွေးနွေးတာတွေတော့ရှိပါတယ်ဆိုတော့ဒီအကောင့်တွေပေါ်ဖို့ဆိုတော့လေနိုင်ငံရေးကြည်ကျင်းနဲ့နိုင်ငံရေးခြေတွေပေါ်တော့ဘူးစီပူပြီးအောင်ပါပါ
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ဒါကိနဲ့သိကြတာကလက်တော့ခံရတဲ့သူတွေကသူတို့ခံစားချက်တွေပျောက်သွားဖို့ဆိုရှင်ဒါကဘူးသက်တင်နေပြီးမှရေးတယ်လေအများကြီးနောက်ဆက်ဖြစ်မှာပါရှိနေတဲ့ဒီလူငယ်လမ်းစဉ်တွေကိုလူငယ်ရန်ကျောင်းပေါ်မှာလည်းဒီတိုင်းရင်းသားတွေအကြောင်းကြည့်ဖို့အတော်လေးကြိုးနေတော့တယ်ကျွန်တော်တို့ကြိုးရပါပါ
ဟုတ်ကဲ့ကျွန်တော်အချိန
်လေးကိုအထောက်အပံ့ဖြစ်ဖို့တော့ဒီလိုမျိုးပြင်ဆင်ဖို့လုပ်ကိုလုပ်ကြပ
ါဟုတ်ကဲ့ကျွန်တော်အချိန်လေးတိတ်မရတော့ပါဘူးဒါပေမဲ့ဥသိမ်းတန်းကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုဘူကြီးခုနပြောတဲ့နင့်နာသူတွေအတွက်ပြန်ပြီးတော့ကုစားပေးတဲ့ဥပဒေမျိုးတွေရှိတဲ့နယ်ဆိုတော့ကိုဥသိမ်းတန်းကိုအမြင်သိချင်ပါတယ်ခင်ဗျအထူးတုတ်တုတ်ပေါ့အ
ဆင်ပြေတာပေါ့ဗျာကျွန်တော်တို့၃ညဖန်ဆောင်နေရတယ်ထောင်ထဲမှာဟုတ်ဆယ်နှစ်ဆယ်ဘုဒ္ဓအလုံးတိုင်းထဲမှာပြေခါရဲနော်ဒီစစ်ကြောရေးသက္ကဏနေမှာလက်ပြီးဒုတ်လက်ကမ်းနဲ့မလို့ရမဟုတ်လက်ကမ်းနဲ့ဒုတ်တယ်ဒုတ်နေတယ်ဒုတ်တယ်ကျင်းဆက်နေတယ်ဒုတ်တယ်ပြီးတော့လွတ်လွတ်လာတဲ့အခါမှာနန်းနန်းမထူးနိုင်အောင်ဖြစ်နေတဲ့ဒီရုပ်သိမ်းတာတော့ဘဝမျိုးကိုဖျက်ခဲ့ရစီအဲ့လိုရိုင်းဆိုင်နဲ့ဒီအာဃာတတော့အမုန်းတရားနဲ့လုပ်တဲ့ဟာတွေမရှိဘဲနဲ့ဒီလူတွေရဲ့ဘဝပြန်ပြိုးထောင်နေတယ်လူရင်းစည်းဥတွေကရှိနေတာပေါ့ဗျာ
ဟုတ်ကဲ့
ဒါတင်နောက်ချိန်မှာပေါ်လာမယ်လို့ကျွန်တော်ပြောလိုက်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဓာတ်ရိုက်လေးလိုက်အစီအစဉ်အခုအချိန်ဆက်သွားလို့ပါဒီအရှုမှာပါဝင်ပြီးတော့ဆွေးနွေးပေးတဲ့ဥသိမ်းတန်းဦးနဲ့ကုဘူကြီးနောက်ပရော်ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးအစီအစဉ်ကိုတော့ဒီမှာပဲကျန်တော့ဝင်ပြီးပ
ါထလို့သူမဆုံမနဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါဦး
ရာဇဝတ်ပြည်မှုနဲ့တန်တရားရှိသူတွေတရုတ်ပြည်မှာကြီးမားမှုရင်ဆိုင်မှုလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအကြက်တဲနဲ့ပဋိမငိမ့်ဖြစ်လာတဲ့ပေါ်ခေါင်းကောင်းအချို့ရေမူကယ်ရီလမ်ကဒီနေ့တောင်းပန်စကားပြောပါတယ်ဒါပေမဲ့လည်းဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကင်တွယ်လှုပ်ဆောင်ပုံကြောင့်ယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်ရသေးပါဘူးမြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အချိန်နဲ့မြောက်ကနေ့တော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအထူးတကားညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတိကျလိလာဆန်းစစ်ထားတဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်။36မြန်မာပါဒီအစီရင်ခံစာကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မတ်ကြီးဟောင်းဂျော့ရူဇန်တော့ကလိလာပြုစုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမန်ရေးအရာနောက်ကမှညှိနှိုင်းလှုပ်ဆောင်မလားလူသိရှင်ကြဝေဖန်ပြောဆိုပြီးလှုပ်ဆောင်မလားဆိုတဲ့မတူကွဲပြားတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းဆက်လှုပ်ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစီအစဉ်ဆာမှာဖော်ပြထားပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်း Michel Platini ကိုလက်စားမှုနဲ့ဖမ်းလိုက်ပြီးတဲ့နောက်ဒီကနေ့မှာပြင်သစ်ရက်တပ်ဖွဲ့ကမေးမြန်းစစ်ဆေးနေပါတယ်။2022ခုနှစ်ကမ္ဘာဖလားပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ဖို့သူပေးခဲ့တဲ့မဲနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးနေတာဖြစ်တယ်လို့တရားရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။ပါရီမျိုးပင်ကတရားရည်ထနာရတက်ဖွဲ့အားလိုက်ဆောင်မှုတက်ဖြဲရေးယုံကိုဒီကနေ့မနက်ပိုင်းကဆင့်ခေါ်ပြီးတဲ့နောက်ပလာဒီနီကိုဖမ်းထားလိုက်တယ်ဆိုပြီး Media Part Online သတင်းဌာနမှရေးသားပေါ်ပြထားတာကိုဌာနတာဝန်ရှိသူတို့ကအတည်ပြုပေးပါတယ်။ Facebook ကုမ္ပဏီက Bitcoin လိုမျိုး Digital ငွေကြေးအသစ်တစ်ခုကိုဖန်တီးလို့ဆောင်မယ်ကြောင်းဒီကနေ့မှပဲကြေညာထားပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကြွကြော်သိမ်းကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှာကမှစုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ32 kHz 933က၊လိုင်းဒိုမီတာ40 kHz 980၊လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1509ရောကနေဖိုင်ယူနာဆင်နိုင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောပါ။
This program has come to you from the Voice of America, Washington.